Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။2022ခုနှစ်ဩဂတ်လ22ရက်တနင်္လာနေ့ည VOA Radio အစီအစဉ်လေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုင်းဒိုမီတာ31 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ VOA Radio အစီအစဉ်လေးကိုတော့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA website burmese.voanews.com တို့မှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့တိုက်ရိုက်တင်ဆက်ပေးနေပါရရှင်။ဒီညအစီအစဉ်မှုဖြစ်တဲ့ကျွန်မခင်ဗျူတွေတင်ဆက်ပေးပါမယ်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းလွတ်လပ်ရေးနဲ့မတိုင်ခင်ရုရှားကတိုက်ခိုက်မှုတွေလုပ်နေတဲ့အကြောင်းယူကရိန်းသမ္မတကသတိပေးပါတယ်အာဆီယံရေတပ်ဦးစီးချုပ်တွေရဲ့3ရက်ကြာဆွေးနွေးပွဲဒီကနေ့အင်ဒိုနီးရှားမှာစပါတယ်ရန်ကုန်အင်းစင်အကျဉ်းထောင်အနီးမှာဒီကနေ့ဖြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုမအီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်။စကိုင်းတိုင်းတွေကမြို့နယ်တချို့မှာတော့မြန်မာစစ်ကောင်စီနဲ့ PDF ဒေသခံလက်နက်ကိုင်အဖွဲ့တွေခြားထဲမှာတိုက်ခိုက်မှုတွေပြင်းထန်နေပါဗျ။ဒီ
ကပိုင်ကြီးပါသားတွေပေါ့နော်။ဒေသခံ9ဦးသက်ခံရတယ်။အိမ်တော်စုက200နဲ့မှ600မိချုပ်ခံရတယ်။နေရာတော်ကလည်းသီးသီးတိုက်ပွဲတွေတနေ့ကနေပါဖြစ်ခဲ့တယ်။တိုက်ပွဲတွေကနေ့စဉ်ရက်ဆက်ပြင်းထန်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့ဝင်းကုန်းရဲ့ချောင်းထဲမှာလည်းအလောင်းတွေညာကြီးမြုပ်ထားတယ်လို့ပြောရတယ်။
ဒီရန်သူစစ်ကောင်စီဘက်ကတပ်ဖွဲ့ဝင်တွေလာဒါမှမဟုတ်ဒေသခံတွေလာဒေသခံ PDF တူပြောသွားတာပါမကြခင်မှာပြေဆုံးနာဆင်ရပါမယ်ရှင်ဒါပြင်စစ်ကောင်စီဥက္ကဋ္ဌနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့3ဖွဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံတာနောက်ရခိုင်မောင်တော်ကားလမ်းပိတ်ထားလို့စာနယ်ရိက္ခာပြက်လက်လာတဲ့အခြေအနေနဲ့မြန်မာနိုင်ငံဟာအကူအညီပေးရလို့သားတွေအတွက်ကမ္ဘာပေါ်မှာအနေရအကြီးဆုံးနေရာတစ်ခုဖြစ်နေတယ်ဆိုတဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်အခုကတော့အရင်ဆုံးနောက်ဆုံးရထားတဲ့သတင်းတွေကိုကိုစုံဝင်းလိုက်နဲ့မတ်ဤတန်စင်တို့ကပြောပြပေးပါမယ်ရှင်
ယူကရိန်းနိုင်ငံမှာဩဂုတ်လ24ရက်ဗုဒ္ဓနေ့မှာလွတ်လပ်ရေးနေ့ကျင်းပဖို့ပြင်ဆင်နေချိန်မှာပဲရုရှားရဲ့တိုက်ခိုက်မှုတွေရှိလာနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကသတိပေးပြောကြားလိုက်ပါတယ်။ရုရှားကလွတ်လာနိုင်ခြေရှိတဲ့ချင်းချမှုတွေနဲ့ပတ်သက်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့ပြောကြားခဲ့ပြီးဖြစ်တဲ့အကြောင်းနေ့စဉ်ပြောကြားတဲ့မင်းကွန်းအတွင်းသမ္မတဇယ်လင်စကီကတင်းနှင်းနှင်းညကထည့်သွင်းပြောကြားခဲ့ပါတယ်။အလားတူဒီတင်းစကားကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်နဲ့တူရကီသမ္မတရီဆက်တိုင်ယက်အာဒဝါန်တို့ကိုလည်းပြောကြားခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။အကြံဖက်နိုင်ငံကလှုပ်လှနိုင်ခြေရှိတဲ့အခြေအနေတွေကိုယူကရိန်းရဲ့မိတ်ဆွေနိုင်ငံတွေကိုတင်ပြခဲ့ပြီးဖြစ်တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။တကယ်လို့အဲ့ဒီလိုယုံတင်ယူကရိန်းနိုင်ငံမာရီယိုပိုမြို့ကိုရုရှားကသိမ်းပိုက်ဆင်ဖမ်းမိထားတဲ့ယူကရိန်းစစ်သားတွေကိုယုံတင်စစ်ဆေးတာမျိုးလှုပ်လှနိုင်တယ်လို့သမ္မတဇယ်လင်စကီကဥပမာတစ်ခုအနေနဲ့ပြောကြပါတယ်။တကယ်လို့အဲ့ဒီလိုယုံတင်စစ်ဆေးမှုသာရုရှားတို့ဘက်ကလုပ်ခဲ့မယ်ဆိုရင်လက်ရှိပြည်ပခါအတွက်တိုက်စုံဆွေးနွေးမှုပြုလုပ်ဖို့ဘလို့မှမဖြစ်နိုင်တော့ဘူးလို့သူကပြောပါတယ်။ပုထုနေဟာယူကရိန်းနိုင်ငံဆိုဗီယက်ပြည်ထောင်စုလက်အောက်ကနေလွတ်မြောက်တဲ့32နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်တယ်လို့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့6လပြည့်နေ့နဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ခင်ဗျာ။
နှစ်နဲ့ချီတိုးလာနေတဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကိုတံပြက်နိုင်ဖို့အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲပြီးတော့အကြီးဆုံးစီရင်လေးချက်မှုကိုဒီနေ့တင်လာနေမှာစတင်ပြုလုပ်နေတဲ့အကြောင်းတောင်ကိုရီးယားအနာပိုင်တွေကကိုးကားဖော်ပြထားပါတယ်။သတင်းနှစ်ပတ်ကြာမဲ့အမေရိကန်တောင်ကိုရီးယားပူးတွဲစီရင်လေးချက်မှုတွေအတွင်းမှာတောင်ကိုရီးယားအခြေခံရန်တရားတွေကိုမြောက်ကိုရီးယားဘက်ကတိုက်ခိုက်လာရင်ဘယ်လိုတုံ့ပြန်မလဲဆိုတာအပါအဝင်တကယ့်ဖြစ်ရပ်တွေအလားတူပုံစံဖန်တီးပြီးတော့ကွင်းစင်လေးချက်တဲ့စီစဉ်တွေလည်းပါဝင်တာပါ။ကိုဗစ်ကရောဂါကြောင့်ရောဆွေးနွေးဒီစကဝိုင်းတွေမှာမြောက်ကိုရီးယားပြန်ရောက်လာအောင်ဆွဲတဲ့အနေနဲ့ပါအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးတွဲလေ့ကျင့်မှုတွေကိုလျှော့တာရွှေဆိုင်နာတွေကို2019ကတည်းကလှုပ်လာခဲ့တာပါဒါပေမဲ့လည်းဒီနှစ်မေလမှာတောင်ကိုရီးယားသမ္မတအသစ်ယွန်းဆုံယိုရာထူးတက်လာပြီးတဲ့နောက်ပိုင်းမြောက်ကိုရီးယားရဲ့အန်ရယ်ကနေကာကွယ်နိုင်ဖို့စီးရီးလေ့ကျင့်မှုတွေတိုးလုံမယ်လို့ကတိပေးထားတဲ့အတိုင်းဒီနှစ်အတွင်းမှာမစ်ဆိုင်တုံးပစ်ခတ်စမ်းသပ်မှုတွေစံချိန်တည်လှုပ်ဆောင်နေတာဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့အာဆီယံရစ်တပ်ဦးစီးချုပ်များဆွေးနွေးပွဲအတွင်းအာဆီယံနိုင်ငံတွေကြားပူးတွဲစီရင်လက်ချက်မှုနဲ့ဆိုင်တဲ့ကိစ္စရပ်အပါအဝင်တခြားအကြောင်းအရာတွေကိုဆွေးနွေးကြမယ်လို့အင်ဒိုနီးရှားရစ်တပ်ဦးစီးချုပ်ယူဒိုမာဂိုနိုကပြောပါတယ်၁၆ကြိမ်မြောက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံတွေကရစ်တပ်ဦးစီးချုပ်တည်းရဲ့ဆွေးနွေးပွဲ ANCM ကိုအင်ဒိုနီးရှားနိုင်ငံကအင်ရှင်အဖြစ်လက်ခံပြီးဘာလီကျွန်းမှာဒီကနေ့ဩဂုတ်လ22ရက်နေ့ကနေ24ရက်နေ့အထိ ၃ရက်ကြာကျင်းပနေတာပါ။အာဆီယံနိုင်ငံတွေရဲ့ရေတပ်ပူးတွဲစည်းရေးလက်ချက်မှုပြုလုပ်နိုင်ရေးဒီစိုးဘက်ကိုတက်လာတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့အတည်ပြုချက်ကိုရယူသွားမယ်လို့လည်းအင်ဒိုနီးရှားရေတပ်အဦးစီးချုပ်ကပြောပါတယ်။မလေးရှားနဲ့စင်ကာပူအပါအဝင်အဖွဲ့ဝင်နိုင်ငံတချို့ကဒီအစီအစဉ်ကိုလက်ခံတာပြီးဖြစ်တယ်လို့ဆိုပါတယ်။2023ခုနှစ်မှာအာဆီယံနိုင်ငံတွေရဲ့ရေတပ်ပူးတွဲစည်းရေးလက်ချက်မှုကိုပြုလုပ်သွားဖို့စဉ်းစားထားပြီးနောက်ပိုင်းမှာတခြားနိုင်ငံတွေပါဝင်လို့တဲ့ဆန္ဒရှိတယ်ဆိုရင်အဲ့ဒီဆန္ဒအပေါ်မူတည်ပြီးဆွေးနွေးဆုံးဖြတ်သွားမယ်လို့ဆိုပါတယ်။ဒီစိုးဘက်ကိုမြန်မာနိုင်ငံကရေတပ်ဦးစီးချုပ်ရေတပ်ဗိုလ်ချုပ်ကြီးမိုးအောင်လည်းတက်ရောက်နေပါတယ်ခင်ဗျာ။
ပါကစ္စတန်သမ္မတဟောင်းအင်မရန်ခန်ပေါ်မှာအကြမ်းဖက်မှုဥပဒေနဲ့ညှိစုနေဆိုပြီးတော့အာနာမန်ဒင်ကတရားစွဲဆိုထားတဲ့နောက်မှာသူ့ရဲ့မိန်းကုံးတွေဓာတ်ရိုက်ထုတ်လွှင့်ချက်တွေကိုပိတ်ပင်ထားပါလိမ့်။သမ္မတဟောင်းခန်ကိုထောက်ခံသူထောင်လေးကြီးကသူ့နေအိမ်နဲ့မြို့တော်အစ္စလာမဘတ်တဝမ်းမှာတင်းငွေနေနှောင်းပိုင်းကစပြီးတော့စူးဝေးခဲ့ကြပြီးတော့ပါကစ္စတန်အလံတွေကိုလည်းဝှေ့ယမ်းကြွေးကြော်ခဲ့ကြပါလိမ့်။သမ္မတဟောင်းခန်ရဲ့စနေနေ့မိန်းကုံးထဲမှာအမျိုးသမီးတရားသူကြီးတယောက်အပါအဝင်ရဲဝန်ထမ်းတွေပေါ်မှာအကြမ်းဖက်မှုနဲ့ချင်းချောက်မှုကျူးလွန်နေဆိုပြီးတော့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုခံထားရတာဖြစ်ပါလေအသက်80အရွယ်ရှိပြီဖြစ်တဲ့သမရဟောင်းအင်မရန်ခန်ဟာအထူးသဖြင့်ပါကစ္စတန်လူငယ်တွေချားမှာလူကြိုက်များထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တယောက်လည်းဖြစ်ပြီးတော့ဒီနှစ်ဧပြီလတုန်းကပါလီမန်လွှတ်တော်အတွင်းမှာအယုံကြည်မရှိအဆိုပြုခံရပြီးတဲ့နောက်သမရယာလူကလည်းစင်ပေးခဲ့ရပါလေသမရဟောင်းခန်ကိုဖမ်းဆီးမဲ့လုပ်ရက်ကိုဆန့်ကျင်တဲ့အကြောင်းသူ့ကိုထောက်ခံတဲ့ပြည်သူတွေကမြို့တွေရဲ့လမ်းမတွေပေါ်တက်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါလေ
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1905ကနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျာ။ဗီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ရန်ကုန်မြို့အင်းစိန်ဗဟိုအချင်းထောင်မှာအောက်တိုဘာ22ရက်နေ့ဒီကနေ့မနေ့အစောပိုင်းကလက်နက်ကြီးနဲ့လို့ယူဆရတဲ့ပစ်ခတ်ခံရမှုကြောင့်အဆောက်အဦနဲ့လူထိခိုက်မှုတချို့ရှိခဲ့တယ်လို့သိရပါတယ်။အင်းစိန်ဗဟိုအချင်းထောင်ရဲ့ဝန်ထမ်းအင်အားအတွင်းကိုထိမှန်တာဖြစ်ပြီးလူထိခိုက်ဒဏ်ရာမှုရှိပုံရတယ်လို့ဖြစ်စဉ်ကိုသိရှိခဲ့တဲ့ရှင်းနေတူက VOA ကိုပြောပါတယ်။ဆက်ပါကြရုံနဲ့
တော့မသိတာတော့ဘုံနဲ့ရှင်းသွားတယ်။ဒီလိုမျိုးလည်းပြောတယ်နားလို့လို့လည်းပြောတယ်ဒီအဖူဒီယာလုံးကိုသွားလေဆက်ပါကြရုံအဲဘုံဘုံဒီ79ကိုဝိရိယနဲ့ဖြစ်သွားတယ်ပေါ့နော်အတန်းမှကြီးရောက်တယ်။အတန်းမှဘုံလည်းကြီးရောက်တယ်ပေါ့။အဲအဆောက်အဦဖြစ်သွားတယ်။တချို့တော့တန်ရရတယ်လို့ပြောကြတယ်ဒါနဲ့ဘယ်နည်းရောက်တန်ရရတယ်ဘယ်လိုချင်းရှိတယ်လို့အသေးစိတ်ကလည်းသိပြောတယ်လို့လည်းပြော
ပောက်ကွဲမှုကြောင့်အနိတဝိုင်မှာဖမ်းဆီးစစ်ဆေးမှုတချို့ရှိပေမဲ့အင်းစိန်ထောင်ပြင်ကအထူးတရားရုံးတွေကတော့ပုံမှန်အတိုင်းဆက်လက်အလုပ်လုပ်နေတယ်လို့သိရပါတယ်။အင်းစိန်ထောင်ဝန်အတွင်းကဆွေတော်လိုင်းဝန်တန်းအင်ရအနီးလက်နက်ကြီးကြားရပောက်ကွဲခဲ့တာလို့သိရပေမဲ့ဘယ်သူပေါ်ပါလက်ချက်ဆိုတာလည်းတိတိကျကျမသိရပါဘူး။သက်ဆိုင်ရာအကျဉ်းဥစည်းဘက်ကိုဖြစ်စဉ်နဲ့ပတ်သက်လို့မင်းမြနိုင်ဖို့အကျဉ်းချင်းဆက်သွယ်ပေမဲ့ဖြေဆိုတာမရှိပါဘူး။နိုင်ငံရေးအကျဉ်းသားအများစုပါတဲ့အကျဉ်းသားတွေကိုထောင်ပြောင်းရွှေ့တာနောက်ထောင်တွင်းဖိနှိပ်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးအခုလအတွင်းအစ်စင်ထောင်ဝန်ကျင်မှာပောက်ကွဲပစ်ခတ်မှုတချို့ရှိခဲ့ပြီးတဲ့နောက်ဒီကြေမှာတော့လူထိခိုက်မှုရှိတယ်လို့ကြားသိရတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအကူအညီပေးရေးလှူဒါန်းတွေအတွက်အနေနဲ့အကြီးဆုံးနိုင်ငံတွေကတစ်ခုဖြစ်တဲ့အကြောင်း KA International နိုင်ငံတကာပရာဟိတအဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြပါရည်ဒီနှစ်ဆန်းကစပြီးတော့ပြည်ပခတွေကြားကမ္ဘာပေါ်ကအကူအညီပေးရေးလှူဒါန်း44ယောက်တည်ဆုံးခဲ့ပြီးတော့တောင်ဆူဒန်အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံတွေမှာအများဆုံးတည်ဆုံးခဲ့တာဖြစ်တဲ့အကြောင်း KA International အဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြထားတာပါဒီနှစ်ဆန်းကစလို့တောင်ဆူဒန်မှာတည်ဆုံးခဲ့တဲ့အကူအညီပေးရေးလှူဒါန်း17ယောက်ရှိပြီးအာဖဂန်နစ္စတန်မှာ10ယောက်မြန်မာနိုင်ငံမှာ9ယောက်တည်ဆုံးတဲ့အကြောင်းစီးရင်မှာဖော်ပြထားတာပါဒီနိုင်ငံသုံးနိုင်ငံဟာအကူအညီပေးရေးအဖွဲ့ဝင်တွေအတွက်အနေနဲ့အများဆုံးနိုင်ငံတွေဖြစ်ရုံတွေမကဘဲနဲ့နိုင်ငံသုံးနိုင်ငံမှာလူသန်း40လောက်ငတ်မွတ်ခေါင်းပါပြီးတော့ဘေးဒုက္ခရောက်နေတယ်ဆိုပြီးတော့ကမ္ဘာတဝန်စီးရင်နှံပါမှုတိုက်ဖျက်ရေးအကူအညီပေးနေတဲ့ K International အဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြထားပါလိမ့်
လောက်ခလာစားမရလို့ဆန္ဒပြကြတဲ့နိုင်ငံသားအလုသမား60ကိုကာတာအစိုးရကမကြသေးခင်ကဖမ်းဆီးလိုက်ပြီးတချို့ကိုနေရပြန်ပို့လိုက်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံကာတာနိုင်ငံအနေနဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးဘောလူပွဲတွေကိုအင်ရှင်အဖြစ်လက်ခံကျင်းပဖို့3လအလိုမှအခုလိုဖြစ်သွားခဲ့တာပါ။ကမ္ဘာဖလားမတိုင်ခင်မှာကာတာနိုင်ငံဟာအလုသမားအခွင့်အရေးတွေကိုချိုးဖောက်နေတယ်ဆိုတဲ့နိုင်ငံတကာရဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲအခုလိုဖမ်းဆီးတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။ ပင်လယ်ကွေ့ဒေသမှာရှိနေတဲ့တခြားနိုင်ငံတွေနေတူကာတာနိုင်ငံဟာလည်းနိုင်ငံခြားသားအလုပ်သမားတွေအပေါ်မိခိုအားထားနေရတာပါ။အလုပ်သမားတွေဟာလွန်ခဲ့တဲ့သတင်းတပတ်ကုန်လုံးကဆန္ဒပြကြကြတာဖြစ်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေပိုပြီးတော့ကြီးထွားလာစေတယ်လို့ဆိုပါတယ်။အခုလိုဖမ်းဆီးမှုဟာအလုပ်သမားတွေကိုကောင်းမွန်စွာဆက်ဆံပါမယ်ဆိုတဲ့ကာတာနိုင်ငံရဲ့ဂတိပြုပြောဆိုမှုအပေါ်တန်တရားဖြစ်ပွဲရှိနေတယ်လို့ဒီဖမ်းဆီးမှုကိုဥဆောင်စုံစမ်းစစ်ဆေးနေတဲ့အဖွဲ့ကပြောပါတယ်။အများပြည်သူဘေးကင်းလုံခြုံမှုကိုအန္တရာယ်ဖြစ်စေတဲ့အတွက်ဆန္ဒပြသူတချို့ကိုဖမ်းဆီးထိန်းသိမ်းထားကြောင်းကာတာအစိုးရကတင်းငွေနေနေနောက်ပိုင်းမှာ AP သတင်းကိုအတိအပြုပြောဆိုပါတယ်။ဒါပေမဲ့ဖမ်းဆီးမှုအသေးစိတ်နဲ့ဘယ်နှယောက်ကိုနေရပြန်ပို့တယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။သူတို့လုခလာစာအပေါ်မကျေနပ်မနှက်ဖြစ်နေကြတဲ့အလုသမား60လောက်ကိုဒိုဟာမြို့မှာရှိတဲ့ El Bandari International Group ရုံးရှိမှာဩဂုတ်လ14ရက်နေ့ကဆန္ဒပြနေကြတဲ့ဗီဒီယိုတွေလူမှုကွန်ရက်ပေါ်မှာထွက်ပေါ်နေပါတယ်ခင်ဗျာ
။ယူရင်းနိုင်ငံအလယ်ပိုင်းကာဘလာမြို့မှာရှီအိုင်ဘူးစလင်ဖျားချောင်းတစ်ခုစနေနေ့နေ့လယ်တုန်းကပြိုကျမှုကြောင့်ကလေးတယောက်အပါအဝင်အနည်းဆုံးလူ5ယောက်သေဆုံးပြီးအပြည့်စည်းတွေကြားမှာဘူဒိုဇာမြေကော်ဆက်တွေကပါတုံးပြီးတော့ကေဆေးလူသားတွေကကုညီရှာဖွေနေကြစေဖြစ်ပါတယ်။အနောက်ဘက်ကန်ဒါယားမှာရှိတဲ့ကာတာရက်အယ်အီမမ်အလီရှီအိုင်မွတ်စလင်ဖျားချောင်းရဲ့မျက်နှာချက်ပြိုကျခဲ့တာဖြစ်ပြီးစူထိုင်းကပြင်းထန်မှုကြောင့်ဖြစ်ရတယ်ဆိုပြီးတော့အာနာပိုင်တွေရဲ့ကနဦးစစ်စစ်ချင်းအရာဖော်ပြထားပါတယ်။တင်းတွင်နေတုန်းကပြိမိနေကြတဲ့နေရာမှာကလေး3ယောက်ကိုကေဆေးနိုင်ခဲ့ပြီးတော့စီးရုံပိုးခဲ့တဲ့အကြောင်းနဲ့ပြိမိနေသူတွေကိုဆက်ရှာနေတဲ့အကြောင်းကေဆေးသမားတွေကပြောပါတယ်။ဒီလိုတက်ဆွဆန်ဖျားကေဆေးသမားတွေရဲ့လှုပ်ဆောင်မှုပေါ်မှာအီရက်သမရာဘာဟမ်ဆာလီကလည်း Twitter လူမှုကွန်ရက်ပေါ်မှာချီးကျူးရေးသားခဲ့ပါတယ်။တဲဘုံတွေကြောက်တုံးတွေအောက်မှာအခုပြိုကျပျက်စီးနေတဲ့ကတ်တာရက်အယ်အီမမ်အလီရှီအိုက်မွတ်စလင်ဖျားချောင်းဟာဆိုရင်တမန်တော်မိုဟာမက်ရဲ့မြီးအီမန်ဟူစိန်ကိုမြှုပ်နှံရာရှီအိုက်ဘာသာရဲ့အထွတ်မြတ်မြို့ကာဘလာနားမှာရှိရလဲဖြစ်ပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုက်နဲ့မဲ့ဤသန့်စင်ပြပြပေးခဲ့တာပါ။မကြာခင်မှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးဒီတိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါ။စကိုင်းတိုင်းဒေသကြီးရင်းမပင်နဲ့ကဏီမြို့တွေမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်နေပြီးတော့မြန်မာစစ်တပ်ကချင်းတွင်းမြစ်ကြောင်းကိုအသုံးပြုပြီးအထက်ပိုင်းအထိလူနဲ့လက်နက်ရိက္ခာတွေကိုပို့ဆောင်နေပါတယ်။စစ်ရင်တွေဖျက်ဆီးသွားလာတဲ့နေရာတွေမှာမြေပြင်ရွာတွေကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်လို့အရက်သားတချို့ထိခိုက်ထဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုသားညိုပြောပြပါမယ်ရှင
်။စစ်ကောင်စီရင်ယူနေမကြာခဏဆူဖျက်ဆီးသွားလာနေတယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်မြေကမ်းပေးကကြေးရွာတွေဟာအမျက်လူလူထွက်ပြေးတိမ်းရှောင်နေရပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ကပိုင်ကြီးရွာမှာဩဂတ်လ16ရက်နေ့ကနေပြီးတော့ဩဂတ်လ20ရက်နေ့ထိတက်ဆွဲပြီးတော့စစ်ကောင်စီတပ်တွေပြန်လည်ထွက်ခွာသွားချိန်မှာနေတရာကျော်မိရှုခံပြီးတော့ရသား9ဦးတည်ဆုံတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီအကြီးအကဲကတော့မြန်မာစစ်တပ်ကကြေးရွာတွေကိုမိရှုတယ်ဆိုတာမဟုတ်မှမနဲ့အကြောင်းမကြာသေးခင်ကကုလသမဂ္ဂအတွင်းမှုကြုံရဲ့မြန်မာနိုင်ငံဆိုင်ရာထုကုစလေနဲ့တွေ့ဆုံချိန်မှာညှင်းဆိုပါတယ်ဒါပေမဲ့လည်းရွာတွေမိလောင်တဲ့သတင်းတွေကတော့အခါအလျော်စွာထွက်နေစေဖြစ်ပါတယ်စကိုင်းတိုင်းရင်းမပင်မြို့နယ်ကပိုင်ကြေးရွာကနေပြီးတော့ပြန်လည်ထွက်ခွာတဲ့စစ်ကောင်စီတပ်ဟာဩဂတ်လ21ရက်နေ့မှာတော့ရင်းမပင်မြို့နယ်ကဏီမြို့နယ်အနီးကဝင်းကုန်းကြေးရွာတွေမှာဒေသခံကာကွယ်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဩဂတ်လ22ရက်နေ့မှာတော့ကဏီမြို့နယ်နဲ့ရင်းမပင်မြို့နယ်ကြားကတောထဲမှာတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံကာကွယ်တပ်ဖွဲ့ဝင်တူကအခုလိုပြောပါတယ
်။ကပိုင်ကြီးဝါးသားတွေပေါ့နော်။ဒေသခံ၅ဦးသက်ခံရတယ်။အိမ်တော်သူက၂ရက်နဲ့မှ6ဆူမိရှုခံရတယ်။နေ့ရက်တော့လည်းသီးတိုက်ပွဲတွေတနေ့ကနေပါဖြစ်ခဲ့တယ်။တိုက်ပွဲတွေကနေ့စဉ်ရက်ဆက်ပြင်းထန်နေတာဖြစ်တဲ့အတွက်ကြောင့်မို့လို့ဝင်းကုန်းရဲ့ချောင်းထဲမှာလည်းအလောင်းတွေညာညှုပ်ထားတယ်လို့ပြောရတယ်။ဒီရန်သူစစ်ကောင်တီဘက်ကတပ်ဖွဲ့ဝင်တွေလားဒါမှမဟုတ်ဒေသခံတွေလားဆိုတာကျွန်တော်တို့အတည်ပြုလို့မရသေးဘူး။
ဩဂတ်လ17ရက်နေ့ကလည်းရင်းမပင်မြို့နယ်ရင်ပောင်တိုင်ကြီးရွာကိုဒေသခံကာကွယ်တပ်ဖွဲ့တွေရောက်ရှိနေတဲ့သတင်းကြောင့်မလို့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ခတ်အင်အားဖြည့်တာတွေလုပ်ပြီးနေပြည်တော်ရှင်းလင်းပါတယ်။ရင်ပောင်တိုင်ကြီးရွာကိုလေကြောင်းကနေပစ်ခတ်တာမို့လို့ဒေသခံကာကွယ်တပ်ဖွဲ့တွေအပါအဝင်ရဲသားတွေပါ12ဦးထက်မနည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဩဂတ်လ21ရက်နေ့မှာတော့ရင်းမပင်နယ်ကဏီမြို့နယ်ဆက်ကကြီးရွာတွေအထိကိုနေပြည်တော်ရှင်းလင်းလုပ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေထပ်ဖြစ်ပြီးကဏီနယ်ဘက်ကပါဆက်လက်ပြီးတော့ထိုးစစ်ဆင်နေပါတယ်။စစ်ကောင်စီကအခုလိုမျိုးနေမင်းရှင်းလင်းနေတာကြောင့်ကြေးရွာဆေးရွာတက်မင်းကဒေသခံထောင်ချီဟာနေရာကိုစွန့်ခွာပြီးတော့ဘေးလွရာကိုတိမ်းရှောင်နေကြရပါတယ်။စကိုင်းတိုင်းထပ်ပိုင်းကနေပြီးတော့ပြန်ပြီးတော့စုံစမ်းလာတဲ့စစ်ကောင်စီရဲရင်တွေဟာဩဂတ်လ17ရက်နေ့ကဖောင်းပြင်းမြို့နယ်ချင်းတွင်းမြစ်ဘေးကကြေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်တဲ့အတွက်မော့စ်ပါရွာကကလေးငယ်တဦးနဲ့ကရားရွာကဒေသခံတဦးလက်နက်ကြီးကြီးထိမှန်ခဲ့ပါတယ်။ဒီချင်းနေနဲ့ပတ်သက်ပြီးတော့ဖောင်းမြင်ဒေသခံကာကွယ်တပ်ဖွဲ့တောင်းရှိသူတူကအခုလိုပြောပါတယ်
။ဟုတ်မနေ့ကပြစ်ခတ်မှုဖြစ်တယ်ဆိုတာသူတို့ကတစ်ခါတည်းပြစ်သွားတာပါလေ။ဟ အခုလာချောင်းရည်ရည်နဲ့ဆင်းတက်သွားတာအဲဒီတော့လည်းသူတို့အဆောင်မှာတော့လည်းပြစ်သွားတယ်အဲဒီရွာတွေပဲနော်ခရယာကုန်းစုကခရယာရွာသာစီရွာညုံပါရွာနော်အဲဒီအထက်ကူပါတယ်မော့စ်ပါရွာအဲ့ဒါတွေကိုသူတို့ပြစ်ခတ်သွားတယ်ကျွန်တော်တို့ကပြစ်ခတ်မှုတစ်ချက်မှမရှိဘူးအခုမင်းကစုံလာတော့လေသူတို့အဲဒီရွာတွေကိုထပ်ပြစ်တယ်ဆိုတော့ရွာမှာခလေးတယောက်လက်နေကြည့်ကြည့်ကြောက်ကြွေးပြီးမှအဲဒီမှာတာယာရတယ်ညာရွာရွာစင်းပြစ်တယ်အဲဒီပြစ်တယ်ပြစ်တဲ့ခါကျတော့အင်းတည်းမှာမိမှုဆောင်တဆောင်ပြတ်သွားတယ်။နောက်အင်းတည်းကတော့ဆက်စီးသွားတယ်။နောက်တားတည်းကညာချင်းပေါ်တော့တယောက်တန်းရရတယ်။နောက်အင်းတည်းကတော့လည်းတည်ချီကြတာကိုကတော့သူကလည်းတည်ချီရမပေါက်ကွဲဘူး။60မှကြီးအဲ့ဒါတော့မပေါက်ကွဲနဲ့ကြမ်းနေတယ
်။ဖောင်းပြမျိုးနယ်မှာဆိုလို့ရှိရင်လေမြေပြင်မှာစစ်ကောင်စီကနေပြီးရှင်းလင်းတာတွေလုပ်နေတယ်လို့ဒီကကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေရှိနေပြီးနှစ်ဖက်အကြဆုံးရှိတဲ့အထိတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီတိုက်ပွဲအခြေအနေကြဆုံးနေတဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ဒါတော့စစ်ကောင်စီနဲ့ဒေသခံ PDF အဖွဲ့တွေကြားဒီစကိုင်းတိုင်းဘက်မှာတိုက်ခိုက်မှုတွေဖြစ်နေတဲ့အခြေအနေကိုကိုသားညုံပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံတဲ့အကြောင်းကိုပြောပြပေးပါမယ်။စစ်ကောင်စီဘက်ကညဉ့်ညေးဆွေးနွေးဖို့ကန့်လန့်ချက်အပေါ်လက်ခံရေးလက်မခံရေးနဲ့ပတ်သက်လို့တိုင်းဒေသအဖွဲ့တွေအကြားသဘောထားကွဲလွဲမှုတွေပေါ်နေတယ်လို့နေရာဒေသအနှံ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတဲ့အချိန်မှာပဲတိုင်းဒေသအဖွဲ့၃ဖွဲ့လုံးနဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နေပြည်တော်မှာတွေ့ဆုံတာပါပြီးခဲ့တဲ့မေလကနေဩဂတ်စ်လအတွင်းအဖွဲ့တချို့နဲ့တဖွဲ့ချင်းစီတွေ့ဆုံခဲ့ပြီးတော့အခုဒုတိယအကြော့မှာ၃ဖွဲ့စလုံးနဲ့တစ်ချိန်တည်းတွေ့ဆုံဆွေးနွေးတာပါဒီဆွေးနွေးပွဲအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုစံကျော်ပြောပြပါမယ်ရှင်
ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LUD ကခေါင်းဆောင်တွေကိုနေပြည်တော်ဘင်းအောင်ရိတ်တာမှာဒီမနက်7:00လောက်ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးကြပါတယ်။ဒီတွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ရဲ့ဒုဥက္ကဋ္ဌစောမြရာဇာလင်းက VOA ကိုအခုလိုပြောပါတယ်။
အဓိကကတော့နိုင်ငံတော်တည်ဆင်းမှန်းဆင်းမှုခုရှိတယ်ဆိုတာကိုရှင်းပြပါတယ်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးအပြီးလို့ရှိရင်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုချေဆန်းတဲ့ဖြူတောင်စုတစ်ခုတည်ဆောက်ရေးကိုအဓိကယူရတယ်ဒီငွေကြေးရေးကိုတစိမ့်မမတ်တော့ချင်တယ်အဲ့ဒီလိုတွားတဲ့အချိန်မှာဆိုလို့ရှိရင် PSA ဟာ print တစ်ခုဖြစ်တယ်ပေါ့လေ PSC ကိုအခြေခံပြီးတော့မှဖိနေတဲ့တယ်ဆိုတာမျိုးကိုရှင်းပြပါတယ်သူအပြီးလို့ရှိရင်အကောတွေကလည်းတစ်နှစ်သုံးခီကတော့ရရှိပြီးတိုင်းရင်းသားတွေနဲ့ကောင်းဆောင်ကြီးတွေနဲ့ပြည့်ရှိလက်ရှိနဲ့ပြည့်ဖို့လိုတယ်ဆိုတဲ့အကြောင်းကိုကျွန်မတို့ကိုရှင်းပြပါတယ်
တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ဘက်ကပြန်လည်ဆွေးနွေးခဲ့တာတွေကိုလည်းအခုလိုဆက်ပြောပါတယ
်ကျွန်မတို့ဘက်ကလည်းပဲတပြည်လုံးရဲ့အတိုင်းအတာရနော်တိုက်ပွဲတွေနဲ့ကျွန်မတို့ကအများကြီးကြုံခဲ့ဘူးရယ်ကျွန်မတို့ကဒိုင်ယာလော့ကအရင်ကြီးကြီးတယ်ဆိုတာမျိုးသပွဲခုမှာဖြေရှာဖို့လိုအပ်တယ်အဓိကအဖြစ်တိုင်းပြည်မြေရဲ့ငင်းချမ်းရေးတိုင်းပြည်ရဲ့နိုင်ငံရေးအခြေအနေကိုဆက်သွားတဲ့နေရာမှာအောက်ရှိုးရေးစနစ်ပြည်ပြင်းပြောင်းလဲရေးဒါတွေကိုကျွန်မတို့ဘက်ကကြွားကြတဲ့ပုံပေါ်များအလုံးကကိုကြီးကိုကြီးရှင်းပြကြပါလေပြောပြကြပါလေ
နှစ်နိုင်ကြဆွေးနွေးပွဲမှာငင်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးတီးတန့်ဆွေးနွေးတာမရှိပေမဲ့အလုံးနဲ့တွေ့ဆုံဖို့လိုအပ်တယ်လို့စစ်ကောင်စီဥက္ကဋ္ဌကဆွေးနွေးကြောင်းစောမြရာဇာလင်းကပြောပါတယ်တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရဲ့အထွေထွေတင်းမှုကြာယာကုတ်ကလည်းဒီကနေ့ဆွေးနွေးတာနဲ့ပတ်သက်ပြီးခုလိုပြောပါတယ
်အဓိကတော့ဒီလမ်းကြောင်းအတိုင်းသွားမယ်ဆိုတော့အဲ့ဒီအကြောင်းကိုပဲအဓိကထားပြီးဆွေးနွေးတယ်နောက်တော့ဒီကဖုန်ခွေးအတွက်ဘတ်ဂျက်တွေချပြီးမယ်ကိစ္စဒီအဲ့ဒါဒီပြောပြတယ်ကျွန်တော်တို့ကလည်းဒီ NC လမ်းကြောင်းအတိုင်းပဲကြွားဖို့ကျွန်တော်တို့အဖွဲ့ကအဲ့လိုပဲစကြပြီးတယ်ဒီပအုပ်အဖွဲ့ကတော့လည်းနဲ့တန်ဆိုင်ပြီးတော့တိုက်ခိုက်ပြီးတော့ငင်းချမ်းယူဖို့ဆိုတာမဖြစ်နိုင်တဲ့အတွက်ကြောင့်သူတို့ဒီပအုပ်သူတို့ကိုပိုင်ဒီကအုပ်ချုပ်ခွင့်ရထားတဲ့ EDA တွင်းမှာတော့ဒီစစ်ပွဲတွေမဖြစ်အောင်သူတို့ကအတက်နိုင်ဆုံးသူတို့ train နဲ့လှုပ်ဆောင်တယ်ဆိုတဲ့အကြောင်းပဲဆိုရတာအသေးစိတ်ဆွေးနွေးရတော့မျက်ပြန်၃ရက်၄ရက်ရှိသေးတာဟုတ်ကဲ့
လာဟုဒီမိုကရက်တစ်အစည်းအရုံး LDU အဖွဲ့ဟာစစ်ကောင်စီကဖိတ်ခေါ်တဲ့ငင်းချမ်းရေးဆွေးနွေးပွဲတက်ရောက်ရေးမတက်ရောက်ရေးနဲ့ပတ်သက်ပြီးအဖွဲ့နှစ်ချမ်းကွဲခဲ့ပါတယ်ကြာခွန်စာခေါင်းဆောင်တဲ့အဖွဲ့ကလက်ရှိနေပြည်တော်ကိုတက်ရောက်နေတဲ့ကြာဆော်လမွန်ခေါင်းဆောင်တဲ့အဖွဲ့ကိုတရားမဝင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိဆွေးနွေးပွဲမှာတော့စစ်ကောင်စီနဲ့နိုင်ငံရေးစစ်ရေးပဋိပက္ခပြင်းထန်နေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့ပတ်သက်ပြီးထက်သွင်းဆွေးနွေးခဲ့တာမရှိပါဘူး။ တိုင်းရင်းသားလက်နက်ကင်တုံးဖွဲ့ဟာစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့နောက်ထပ်3ရက်ထပ်မံဆွေးနွေးကြမှာဖြစ်ပါတယ်။ဒီနှစ်ဧပြီလမှာငြိမ်းချမ်းရေးဆွေးနွေးဖို့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကိုစစ်ကောင်စီဘက်ဖိတ်ခေါ်ခဲ့ရမှာ NCA အပြည့်အစုံစာချုပ်လက်မှတ်ထိုး9ဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့3ဖွဲ့တက်ရောက်ခဲ့ပါတယ်။ဒီဖိတ်ခေါ်ကမ်းလှမ်းတာကို NCA လက်မှတ်ထိုးအဖွဲ့တွေကကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF စတဲ့အဖွဲ့တွေလက်မခံခဲ့ပါဘူး NCA လက်မှတ်မထိုးတဲ့အဖွဲ့တွေကကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF TNLA ရခိုင်အမျိုးသားအဖွဲ့ချုပ် ULAAAမြန်မာအမျိုးသားအမှန်တရားနဲ့တရားမျှတရေးပါတီ MNTJP MNDAA ကိုကန့်ဖွဲ့တွေလည်းညှင်းပက်ခဲ့ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်မခံတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြင် PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားနေ့စဉ်လိုလိုတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်
။ဒါတော့ဒီကနေ့နေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့3ဖွဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းကိုစံကြော်ပြပြခဲ့တာပါ။ရခိုင်မောင်တော်ကုံစီလမ်းကြောင်းပိတ်လို့ဒေသခံတွေဘလို့အခက်ကြုံနေရကြလဲဆိုတာကိုလည်းကြည့်အောင်ပါ။ရခိုင်ပြည်နယ်မောင်နှံမြို့ရဲ့အဓိကကုန်စည်စီးဆင်းရလမ်းကြောင်းကိုစစ်ကောင်စီကဆက်ရက်ကြော်ကြားပိတ်ထားတာကြောင့်ကုန်စည်စီးဆင်းမှုတွေပြတ်တောက်ပြီးကုန်စည်နှုန်းတွေတက်နေတယ်လို့စားနပ်ရိက္ခာပြက်လက်မှုတွေလည်းရှိနေတယ်လို့မောင်နှံဒေသခံတွေကပြောပါရယ်။ဒါပြင်မောင်နှံမြို့နယ်အနီးမှာအေးအေးရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ပြစ်ခတ်တံတွေလည်းနေတိုင်းနေပါကြားနေရတယ်လို့ဒေသခံတွေကပြောပါရယ်။ဒီအကြောင်းပြည်စုံတို့ရန်ကုန်ကလာတဲ့သတင်းကိုညဉ့်ညံ့ပြောပြပါမယ်ရှင်
။ရခိုင်လက်နက်ကိုင်အေးအေးတပ်ဖွဲ့နဲ့စစ်ကောင်စီအကြားတိုက်ပွဲတွေဖြစ်ပွားနေတဲ့မောင်နှံမြို့နယ်မှာကုန်းလမ်းကြောင်းတွေကိုစစ်ကောင်စီကလက်ရှိအချိန်ထိပိတ်ထားတာကြောင့်မောင်နှံဒေသမှာစားနပ်ရိက္ခာပြက်လက်တာတွေရှိလာနေတယ်လို့မောင်နှံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်အောင်ကပြောပါတယ်
။နိုင်လေပိတ်ထားတယ်မောင်နှံမြောက်ပိုင်းရောတောင်ပိုင်းရောပြည်ရတွေသွားတဲ့လမ်းတွေလည်းပိတ်ထားတယ်ဆိုတော့အဲဒီကြားတွေကလူတွေကလည်းတော်တော်လေးပေါ့။အဲဒီစားနပ်ရိက္ခာပြက်တောက်နေတာတွေဖြစ်နေရတယ်လို့သတင်းတော့ကြားရတာ
။မောင်နှံမြို့နယ်မှာပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကစစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့ပြီးတော့အခုလိုလမ်းပန်းဆက်သွယ်ရေးတွေကိုစစ်ကောင်စီကပိတ်လိုက်တာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းကလည်းမောင်းတော်မြို့နယ်မိတိုက်ကျေးရွာအနီးမှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားနေရတယ်လို့မောင်းတော်ဒေသခံအမျိုးသမီးတို့ကပြောပါတယ်
။အာနေတိုင်းလိုလိုပါပဲတိုက်ပွဲဖြစ်တာလားဘာဖြစ်တာလဲတော့မသိပါဘူး။အမြင်တဲ့ဟိုနားကဒုံဒီနားကဒုံဒီနားကဒင်းဒိုင်ဒိုင်ဒီနားကဒုံဒုံဒုံအဲ့လိုခဏခဏတော့ကြားနေရတာပဲ။ဒါပေမဲ့အကျိုးသွားပါဒီတနက်တံတွေကြားဆင်များလို့လေ။
အခုလိုလမ်းတွေကိုပိတ်ထားတဲ့အပြင်နေတိုင်းလိုလိုပြစ်ခတ်မှုတွေရှိနေတဲ့မောင်းတော်မြို့နယ်မှာဆယ်ရက်အတွင်းကုန်စည်နှုန်းတွေမြင့်တက်နေပြီးဒေသခံတွေစားဝတ်နေရေးကြိုင်ပိုဆိုးလာနိုင်တယ်လို့မောင်းတော်ဒေသခံအမျိုးသမီးတူကပြောပါရယ်
။အရင်ကဆိုလို့ရှိရင်ဖုံးမီကအကြက်ပေါ်မှာ1000ဖုံးမီအခုဆိုလို့ရှိရင်1500ရန်ရန်ထောက်တယ်ဆိုလို့ရှိရင်1000ဦးမှာပေါ့နော်အခုဆိုလို့ရှိရင်အရင်ကဆို450 500ပေါ့အများဆုံးအခုဆိုလို့ရှိရင်ထောက်တယ်1000ကျောင်းဆိုလို့ရှိရင်တထောင်ဖို့နှလုံးအဲ့လိုပေါ့နော်ဒီထက်လမ်းမဆက်တင်းတော့ပေါ့နော်တထမလလောက်ပိတ်ထားမယ်ဆိုလို့ရှိရင်တရက်ရှာတရက်စားတဲ့လူတွေတော့ဆိုလို့ရှိရင်အញ្ញအခက်ကြီးရရှိလာမယ်လို့ထင်တာပါပဲဟုတ
်လက်ရှိမောင်းတော်မျိုးနယ်မှာပေါ်ဆန်းမွေးစံတိတ်ကို9000နီးပါးအထိရှိနေပြီးစားသုံးစီတလီတာကို1000နီးပါးပေးဝယ်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်ဒါအပြင်မောင်းတော်မျိုးနယ်အတွင်းတရွာနဲ့တရွာသွာလာခွင်းတွေကိုပါစစ်ကောက်စီကပိတ်ပင်ထားတာကြောင့်စနေအခါတွေထွက်ဝဲဖို့ခတ်နေကြတယ်လို့ဒေသခံတွေကပြောပါတယ်ဒီအတိုင်းဒေသခံတွေရဲ့ခရီးသွားလာခွင့်တွေကိုကန့်သတ်ပြီးတော့လမ်းတွေကိုဆက်ပိတ်ထားမယ်ဆိုရင်ဒေသခံတွေရိခါပြက်လက်တေဆုံးနိုင်တယ်လို့မောင်းတော်မျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်ဦးကပြောပါတယ
်လူငယ်မုန်းတွေဖြစ်တာပဲ၊ဓမြမုန်းတွေဖြစ်တာပဲတော်တော်လေးစိုးရရတဲ့အခြေအနေဖြစ်တယ်ငမဲငမဲဆောက်ပါပြီးတော့တေးရမယ်ဗျာစုံတေးအဲ့လိုပုံစံမျိုးတွေဖြစ်တယ်အသေးတော့ပဲခံမလို့ရလူကြောက်ပါပဲဓမြတိုက်ကြောက်ပါပဲအဲ့လိုပုံစံမျိုးဆိုကျင်းနဲ့ပြေးလာတဲ့ရှိနေရှိတယ်။အဲဖြစ်သေးပြီကျွန်တော်ကဒီလမ်းပန်းဆက်သွယ်ရေးကိုကျွန်တော်ဖွင့်ပေးစီခြင်းနဲ့ပြီးတော့ဒီကိုပုံစံလုံးမတဲအောင်ပေါ့နော်။ပုံစံကုန်ကယ်မှုတွေကိုကျွန်တော်ကအဲဖွင့်ပေးစီဒါပေမဲ့ပုံစံပြေဖို့အတွက်အစီအပြေအောင်ဖွင့်ပေးစီခြင်းနဲ့
တိုက်ပွဲတွေဖြစ်ပွားနေတဲ့မောင်းတော်မြို့နယ်မှာဒေသခံတွေကိုတွာလာခွင့်ကန့်သတ်ထားတာလမ်းပန်းဆက်သွယ်ရေးတွေကိုပိတ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရတာနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်သူရကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ဒါကတော့ရခိုင်မောင်တော်ကုန်စီလမ်းကြောင်းပိတ်ထားလို့စားနပ်ရိက္ခာအခက်ခဲကြုံလာရတဲ့အခြေအနေတွေကိုကိုငင်းညံတင်ပြပေးခဲ့တာပါမြန်မာနိုင်ငံမှာအကူအညီပေးရေးလုပ်ငန်းတွေဘယ်လိုခက်ခဲခဲခဲရုန်းကန်လုပ်နေရသလဲဆိုတာကိုလည်းပြောပြပေးပါမယ် မြန်မာနိုင်ငံဟာအကူအညီပေးရေးလှုပ်သားတွေအတွက်ကမ္ဘာပေါ်မှာအန္တရာယ်အကြီးဆုံးလှုပ်ရှားလုပ်ကိုင်နေရတဲ့နိုင်ငံတွေကတစ်ခုအဖြစ်ပါဝင်နေတယ်လို့ Care International နိုင်ငံတကာ Pride အဖွဲ့ကြီးရဲ့စစ်တမ်းကဖော်ပြပါဗျ။မြန်မာနိုင်ငံထဲမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့သူတွေဘယ်လိုဖြတ်သန်းနေရပါလဲ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့အလိမ်မှာပြောပြပေးပါမယ်ရှင်။
2022ခုနှစ်အစပိုင်းကစပြီးကမ္ဘာပေါ်မှာပဋိပက္ခတွေကြားအခုအညီပေးရေးလှုပ်သား44ဦးသေဆုံးခဲ့ပြီးတောင်ဆူဒန်နဲ့အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံမှာအများဆုံးသေဆုံးခဲ့တာလို့ Care International အဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြပါရယ်။အခုနှစ်ဆန်းကစလို့တောင်ဆူဒန်မှာသေဆုံးခဲ့တဲ့အခုအညီပေးရေးလှုပ်သား11ယောက်ရှိပြီးအာဖဂန်နစ္စတန်မှာ10ယောက်ရှိသလိုမြန်မာနိုင်ငံမှာ9ဦးသေဆုံးခဲ့တဲ့အကြောင်းစီးရင်တွေမှာဖော်ပြထားပါရယ်။ဆရာနာတိန်ထားတဲ့မြန်မာနိုင်ငံမှာအကူအညီပေးရေးလုပ်ငန်းတွေလုပ်ကံရမှာအရင်နဲ့မတူပဲအခက်အခဲတွေရင်ဆိုင်နေရတယ်လို့ပရဟိတဆောင်ရွက်သူတွေကပြောပါဗျ။ဒုက္ခရောက်နေသူတွေကို24နာရီအချိန်မရွေးကူညီပေးနိုင်မှုကစစ်ကောင်စီကထုတ်ပြန်ထားတဲ့ညမထွက်ရအမိတ်အပါအဝင်ဒေသရင်းလုံခြုံရေးအခြေအနေတွေကြောင့်အခက်တွေ့နေရတယ်လို့မွန်ပြည်နယ်အခြေစိုက်ကူညီပေးနေတဲ့ပရဟိတအဖွဲ့တစ်ခုရဲ့တာဝန်ခံကပြောပါဗျ။
ဟိုအရင်တော့ကလည်းဒီနောက်ပိုင်းအချိန်ကာလတွေမှာကျွန်တော်တို့သွားလာရတိုက်ပြီးတော့လွတ်လပ်မှုမရှိဘူးပါဗျာအရင်တော့ဆိုရင်ကျွန်တော်တို့24နာရီခေါ်မယ်ဆိုရင်24နာရီကျော်သွားပြီအခုနောက်ပိုင်းမှာညမထွက်ရအမိတ်တွေပါတော့ရှိတဲ့အခါကျတော့ဥပမာညပိုင်းဖုန်းဝင်လာလို့ပါဆိုရင်ကျွန်တော်ရေဆောင်ဖုန်းဆက်လိုက်အေးထွက်ပါလို့ကျွန်တော်ပြောဒီမြို့ထဲမှာကျွန်တော်ထွက်တယ်ဒီမြို့ပြင်ကျတော့ကျွန်တော်ထွက်လို့အဆင်မပြေတော့ဘူးပါဆိုကျွန်တော်အသက်အန္တရာယ်ကိုလည်းကျွန်တော်ပြန်ကြည့်ရတယ်ဆိုတော့မလွတ်လပ်တော့ဘူးကျွန်တော်ပါဆိုဒီအတက်ကိုကယ်ရင်ကိုယ့်အတက်ပါထိခိုက်လာနိုင်တဲ့အနေအထားမျိုးဖြစ်တဲ့ဥစ္စာလည်းမပေးချစ်စေချင်ဘူးလေဒီဝိုင်းကူပေးတဲ့ကလေးတို့လည်းအားလင်းလာတယ်ဟုတ်ကဲ့
မွန်ပြည်နယ်ရေးမြို့နယ်လက်မိုင်းမြို့မှာပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့ကလက်မိုင်းမြို့ရဲစခန်းအတွင်းကနေတနက်နဲ့ပြစ်ခတ်ခဲ့လို့ပရဟိတလူငယ်တအူတေဆုံးခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်အကူအညီပေးရေးလုပ်ငန်းလုပ်ကိုင်နေသူတွေမှာမတူညီတဲ့အခက်အခဲတွေရှိနေကြတာပါရခိုင်ပြည်နယ်မှာဒေတာရင်းလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီဆောင်ရွက်နေတဲ့ Youth Pride အဖွဲ့ကတော့သူတို့အနေနဲ့အကူအညီလိုအပ်နေသူတွေကိုကူညီပေးနေတဲ့နေရာမှာညသောအဖြစ်ကိုယ်ပိုင်ငွေကြေးနဲ့သာရပ်တည်နေတာဖြစ်လို့ငွေကြေးပိုင်ဆိုင်ရာမှာအခက်တွေ့နေတယ်လို့အဖွဲ့တည်ထောင်သူကိုကျော်သိန်းကပြောပါတယ်
အေးရှိတယ်စစ်ကောင်စီရှိတယ်ကျွန်တော်တို့လောက်တာကဘာမှဖက်မလိုက်ပါနော်ကျွန်တော် UN ရောအတိုင်းပဲလူသားတွေကိုကူညီတဲ့အဖွဲ့စီလေဆိုတော့ကျွန်တော်တို့မှာသူတို့တိုင်းရင်တော့မှကျွန်တော်တို့မှာရောအတိုင်းမှာပေါ့နော် network ရှိတယ် youth network ဆိုရှိပြီးသားဖြစ်နေတာကြက်တော့အရင်အရေးကြီးတဲ့နေရာတွေမှာကြာတော့ကျွန်တော်တို့ကလုံးခိုင်ရတာအဆင်ပြေပါတယ်အခက်အခဲအရှိဆုံးကတော့ကျွန်တော်တို့ကတော့ fan ပေါ့နော်ကျွန်တော်တို့ဆိုရင်ဟိုအများသောအတန်းဆိုရင်ကို budget ပေါ့နော်ကို fan နဲ့ပဲကိုရည်တည်တာများပါတယ်လေ
မြန်မာနိုင်ငံမှာဆရာနာတင်ပြီးတဲ့နောက်အိုးအိမ်စွန့်ခွာထွက်ပြေးရသူ 8,600 ကျော်ရှိတယ်လို့ UNOCHA ကုလသမဂ္ဂလူသားချင်းစာနာကူညီမှုညှိနှိုင်းရေးယုံကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားကလက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးလာသူတွေကိုကိုယ်အစီအစဉ်နဲ့ကိုယ်ကူညီထောက်ပံ့ပေးနေသူတွေလည်းရှိပါတယ်။အခုဩဂတ်လအစောပိုင်းလောက်ကစပြီးစစ်ဘေးရှောင်ကူညီနေသူတချို့ကိုစစ်ကောင်စီဘက်ကဝန်ခံကတိထိုးခိုင်းတာတွေရှိနေတယ်လို့လူမှုအဖွဲ့အစည်းတွေကနေသိရပါဗျ။အဲ့ဒီဝန်ခံကတိမှာအကြမ်းဖက်တောင်းကျမ်းသူတွေနဲ့မပတ်သက်မဆက်နွယ်ဖို့အဓိကပါဝင်တယ်လို့ပြောပါဗျ။စစ်ကောင်စီနဲ့လက်နက်ကိုင်အဖွဲ့အစည်းအသီးသီးကြားမှာဒုက္ခရောက်နေသူတွေကိုကူညီပေးနိုင်ဖို့ကကိုယ့်ရဲ့လုံခြုံရေးအတွက်စိုးရိမ်နေရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကလည်းပြောပါဗျ။
အထူးသဖြင့်ပေါ့ကျွန်တော်လူဖေးဆိုအမေသတိထားရတယ်အရိကကျွန်တော်ပရိတလုံးဝပဲလို့တော့ဘယ်ဖွဲ့စည်းနေမှာကျွန်တော်ပတ်သက်မှုမရှိဘူးစနစ်မှုလည်းမရှိဘူးဒုက္ခဖြစ်တဲ့ဟာတော့လူသားချင်းစာနာမှုထောက်ခါအနေနဲ့ကျွန်တော်ပရိတတက်တက်ပဲလို့တယ်ဒီသွားလာဖို့ကိစ္စအနေနဲ့ခက်ခဲတယ်ရှိတယ်ဆိုရင်တော့ဆိုရင်တော့ပေါ့သိရဲ့နောက်ဆက်မှုလည်းဖြစ်တာပေါ့ဗျာ
မြန်မာနိုင်ငံမှာအကူအညီပေးရေးလှုပ်သားတွေကိုအကာအကွယ်ပေးနိုင်မှုအရေးကြီးတယ်လို့ Care International ရဲ့မြန်မာနိုင်ငံဆိုင်ရာဒါရိုက်တာ Nick Rapp ကပြောပါတယ်အကူအညီပေးနေတဲ့လှုပ်သားတွေဘေးကင်းအောင်အကာအကွယ်ပေးနိုင်ဖို့နဲ့လိုအပ်နေတဲ့ဘေးဒုက္ခရောက်တဲ့သူတွေစီအကူအညီအတားအဆီးမရှိပေးနိုင်ဖို့အရေးကြီးတဲ့အကြောင်းလဲ Nick Rapp ကပြောဆိုသွားပါတယ်ရှင်
ဒါတော့မြန်မာနိုင်ငံဟာအကူအညီပေးရေးလှုပ်သားတွေအတွက်ကမ္ဘာပေါ်မှာအန္တရာယ်အများဆုံးနေရာတစ်ခုဖြစ်နေတယ်ဆိုတာကိုအလိမ်မာကပြောပြပေးခဲ့တာပါ VOA ရဲ့ August 22ရက်တနင်္လာညရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လင်းမှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ် တို့ရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ view မြန်မာပိုင်း internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ view မြန်မာ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါတယ်နော်။ view american တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာညချမ်းပါရှင်။ဩဂတ်စ်လ22ရက်တနင်္လာနေ့ညရဲ့ VOA Radio အစီအစဉ်ဒီကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line to meter 31 32 52နဲ့ line length meter 190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတလဲတင်ဆက်ပြီးသွားမှာပါ။တနင်္လာနေ့တိုင်းညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့သတင်းတောက်မဆုစီဝါရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒီအထက်ကမှအရင်ဆုံးသတင်းတောက်မဆုအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာနိုင်ငံမှာစီဝါရေးကျက်တဲမှုတွေ၊လုံခြုံရေးနဲ့လက်နက်ကိုင်ပြပခါတွေကြောင့်နေရေးစားရေးအခက်တွေ့နေရတဲ့သူတွေပိုးပြီးတော့များလာပါတယ်။စစ်ပွဲတွေကြောင့်ဒုက္ခရောက်နေကြတဲ့သူတွေရှိတယ်လို့စီဝါရေးပြဿနာတွေကြားမှာမနည်းရုန်းကန်နေကြတဲ့သူတွေကလည်းမနည်းပါဘူး။မြန်မာနိုင်ငံကပြည်သူတွေနေစဉ်ဘဝတွေမှာရင်ဆိုင်ဖြတ်တန်းနေကြတဲ့အခြေအနေတွေကိုတော့ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုကိုစုံဝင်းလိုင်းပြောပြပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာတနှစ်ခွဲကျော်ကြာလာချိန်မှာတပ်ပွဲနဲ့နိုင်ငံရေးပဋိပက္ခတွေကြောင့်နိုင်ငံတော်ဝန်အိုးအိမ်ဆွန့်ခွာခဲ့ကြရသူတိတသမနှစ်တန်းကျော်သွားပြီလို့UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရေးယုံကထုတ်ပြန်ထားပါတယ်။အဲ့ဒီအထက်မှာပဋိပက္ခတွေလုံခြုံရေးအခြေအနေတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေရသူ၈သိန်းခွဲကျော်ပါဝင်တယ်လို့ဖော်ပြပါဗျ။အဲ့ဒီလိုဘေးလွယာထွက်ပြေးခဲ့ကြတဲ့သူတွေအနေနဲ့နေရေးစားရေးကျန်းမာရေးပညာရေးအဖက်ဖက်မှာအခက်အခဲတွေနဲ့ကြုံနေကြရပါတယ်။စစ်အာဏာမသိခင်ကတည်းကရှိနေတဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေမှာဆိုရင်လေအခြေခံလိုအပ်ချက်ကအရင်ကတည်းကစာရင်အခုအချိန်မှာပိုများလာနေပါတယ်။ကျောက်တော်မြို့နယ်ကဒုက္ခသည်3000ကျော်ရှိတဲ့စခန်းတစ်ခုမှာအစိုးရရဲ့လစဉ်ထောက်ပံ့မှုအစီအစဉ်ရောက်မလာတာနလားကြော်ကြပြီဖြစ်လို့အခြေခံစားတောက်နိုင်မှုအတွက်ပါအခက်အခဲတွေ့နေရတယ်လို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ
်။စာဝင်တွေကြားလို့ရှိရင်တော့ဒီအစိုးရကလည်းဒီတဘောဘေးစီမံတွေကဟိုဆိုင်ရင်ခထောက်ပံ့မှုကနှစ်လရှိကြပြန်လို့မရောက်သေးဘူး။ဒီအစိုးရစီအရဖြစ်ပြီပေါ့နော်။ NGO စီအရဖြစ်ပြီပုံမှန်အားဖြင့်လက်ဆိုင်လာနိုင်တော့ကျွန်တော်ကတော့ရိတ်ခါပိုင်းအနေနဲ့တော့ရောက်ရှိရှင်တယ်ခင်ဗျာခုကတော့ဒီအဖေကရောက်လို့ဟာဒီဘက်ပြာရောက်လို့ဒီအစိုးရခမရောက်ဘူးဆိုတော့ဟိုပါဘောနော်စိတ်ချုံတဲ့အနေနဲ့ဟိုအခက်ခဲတော့အများကြီးရှိတယ်ဒါမှမဟုတ်အစိုးရအနေအားဖြင့်တော့ဟိုပုံမှန်ဘာစင်လာတိုင်းပုံမှန်တွေပေါ့နော်ရိတ်ခါတွေကတော့ထပ်ပတ်ပြည့်ပြည့်နေခင်ဗျာ
မြန်မာနိုင်ငံတဝန်းကစစ်ပွဲတွေကြောင့်ဒုက္ခရောက်နေကြတဲ့ပြည်သူတွေအခုလိုအခက်အခဲတွေရင်ဆိုင်နေကြရသလိုမြို့ပြတွေမှာအလုပ်လုပ်နေကြတဲ့ဆက်ယုံလုပ်သမားတွေလည်းသူတို့ရဲ့အခြေခံစားသောက်နေထိုင်ရေးဖူလုံနိုင်ဖို့အတွက်ကိုရုန်းကန်နေကြရပါတယ်။မြန်မာကြံ့ငွေတန်ဖိုးကြဆင်းနေပြီးကုန်စည်နှုန်းတွေတက်လာတဲ့အတွက်အခြေခံလုတ်ခလစာရဲ့ဒီနေ့လုတ်အားက4800ကျပ်ကိုတိုးပေးဖို့အတွက်ရန်ကုန်ကစက်မှုဇုံ20ကျော်မှာအလုပ်လုပ်နေကြတဲ့အထက်ကျုပ်ဆက်ယုံအလုပ်သမားတွေကတောင်းဆိုခဲ့ကြပါတယ်။အမေရိကန်ဒေါ်လာကိုမြန်မာကြံ့ငွေ1300ကျပ်ရှိတဲ့အချိန်တုန်းကသတ်မှတ်ထားတဲ့အခြေခံလစာဟာအခုအမေရိကန်ဒေါ်လာကိုတရဝင်းစေး2100ကျပ်ဖြစ်လာချိန်မှာလုတ်ခတိုးပေးဖို့တောင်းဆိုလာကြတာဖြစ်ပါတယ်။အလုပ်ဝန်ကပုံများလာပေမဲ့လစာကတော့လွန်ခဲ့တဲ့6နှစ်ကသတ်မှတ်ထားတဲ့အခြေခံလုတ်အားကလစာနဲ့ပဲတွက်ချက်ပေးတယ်လို့မြန်မာပောင်ကျင်းအထည်ချုပ်ဆက်ယုံအလုပ်သမားသတ်မှတ်ကဥက္ကဋ္ဌဒေါ်ဖြိုးတီရာဝင်းက VOA ကိုပြောပါတယ်။ကျွန်တော်
တို့တောင်းနေတဲ့ဆက်ယုံဆိုရှင်ပေါ့နော်ဒါမြန်မာပောင်ကျင်းပေါ့လုံလာတဲ့ target တွေကလည်းအစမကြံပေါ့နော်အရင်များတယ်လောက်ကလာရင်လည်းအရင်များတယ်ပြီးအခုဆိုရှင်ဒေါ်လာဒိတ်လည်းတက်နေရတယ်ဖြစ်တယ်မတို့ကုန်သိန်းလုံးတွေလည်းအရင်တက်နေတယ်မတို့မှလုံနေတဲ့လုံခနေနဲ့ဒီကုန်သိန်းလုံးတွေလည်းဘလို့မှမကြီးရတဲ့အတွက်မတို့ကတောင်းဆိုရခြင်းဖြစ်ပါတယ်
နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေကိုအခွင့်ကောင်းယူပြီးစက်ရုံအများစုကအလုပ်ရှင်အလုပ်သမားဥပဒေတွေကိုမလိုက်နာကြတော့ဘူးလို့အလုပ်သမားတွေကပြောပါတယ်အချိန်ဘိုးကိုည10နာရီလောက်အထိနေ့တိုင်းဆင်းပေးရပြီးတနင်္ဂနွေနေ့လည်းနားရမပေးတဲ့စက်ရုံတွေလည်းရှိနေပါတယ်အရင်ကလိုအလုပ်ရှင်အလုပ်သမားအငင်းပွားမှုဖြည့်ရှင်းပေးတဲ့ရန်တရားတွေလည်းမရှိတော့တဲ့အတွက်စက်မှုဆောင်အလုပ်သမားတွေဖိနှိပ်ခံရတဲ့အခြေအနေကပိုပြီးဆိုးဝါးလာတာပါ အခြေခံလုပ်သားတွေအပြင်နိုင်ငံခြားနဲ့ဆက်စပ်လုပ်ကိုင်နေတဲ့ကုမ္ပဏီတချို့လည်းလုပ်ငန်းဆက်ပြီးလက်ပတ်နိုင်ဖို့အခက်တွေ့နေရပါတယ်။ပို့ကုန်သွင်းကုန်လုပ်ငန်းတွေနဲ့အသေးစားအလတ်စားကုမ္ပဏီအတော်များများလုပ်ငန်းရပ်နာကုန်ပြီးလူမွေးစင်းခံယူတဲ့ကုမ္ပဏီကြီးအများအပြားရှိနေပြီလို့ကုမ္ပဏီအကြံပေးဝန်ဆောင်မှုလုပ်ငန်းတွေရဲ့လုပ်ငန်းရှင်အတိုင်းဝန်းက VOA ကိုပြောပါတယ်။အဓိကကတော့ဒေါ်လာကိုတင်းတင်းကြပ်ကြပ်ချုပ်ခိုင်ထားတဲ့ဗဟိုဘဏ်ရဲ့ policy နဲ့သွင်းကုန်တွေကန့်တတာဘဏ်ချင်းငွေတွေပြန်မဆက်နိုင်တာတွေကအဓိကအကြောင်းရင်းဖြစ်တယ်လို့သူတို့ကပြောပါတယ်။ဒီရက်ပိုင်းမှာလုပ်ငန်းကြီးအများအပြားကုမ္ပဏီဖျက်သိမ်းလိုက်ပြီးနောက်ထပ်လုပ်ငန်းတွေပိတ်သိမ်းမဲ့ကုမ္ပဏီတွေလည်းရှိနေတယ်လို့ကုမ္ပဏီအကြံပေးလုပ်ငန်း SEZC ရဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
။အားလုံးလည်းတွေ့ပါလိမ့်မယ်နော်။ဒီရက်ပိုင်းမှာသူရှင်းကုမ္ပဏီတွေကအင်းရှင်းနေဖြစ်သိမ်းတယ်ပေါ့။ဒီမှာဒီကုမ္ပဏီဖျက်သိမ်းတဲ့အင်းတွေဒီကတော့များလို့ပါတယ်။ညာရေးတွေ့ရတယ်ပေါ့နော်။ဆိုတော့တွေ့ပါလိမ့်မယ်။ဒါတော့ဟိုခွင့်လို့မများတာနော်။ဟုတ်ကဲ့ပြည်လာရတော့များလာတယ်ပေါ့လေ။နောက်ဆက်တွဲဆက်ဖြစ်နေဟာတွေရှိပါခင်ဗျ။အဲ့လိုမျိုးဖြစ်တာပေါ့။အတော့ဒီကတော့ဒီနေ့ကဒီကတော့ဖြစ်သွားတဲ့အကြောင်းကတော့ဒီဒီကအားလုံးလည်းသိကြတာပဲ။ဘူကော့ကတော့နော်ဒီလိုပါပဲ။ဆိုတော့ဒီဒီလိုပါပေါ့။ဒီလိုလာရဲ့ဟောလာပေါ်လို့ဒီနောက်ဆက်တွဲဒီမှာပုံဒီရဟိုဖက်ဖို့ဟိုလောကကိုဆက်လိုက်တာပေါ့။ပထမမှာလို့သူ 5G အုံးနဲ့အဲ 2G အုံးနဲ့တော့ဒီကဘာကြတော့ဒီဆက်ဖို့ဖြစ်သွားပါတော့အဲ့လိုမျိုးပါ။ဟုတ်ဟုတ်
ကုမ္ပဏီဖြတ်သိမ်းလူမွေးစင်းခံယူတာမှာရဖို့ရှိတဲ့ပေးဖို့ရှိတဲ့စင်းတွေကိုလူသိရှင်ကြားသတင်းစာတွေကနေဒီအပိုင်းထဲမှာကြေညာတာတွေလည်းဇက်တိုက်ရှိနေပါတယ်။ဗဟိုဘဏ်ရဲ့ငွေလဲနှုန်းသတ်မှတ်ချက်ကဒေါ်လာကိုပိုပြီးရှားပါးစေသလိုပို့ကုန်ရှင်ပြိုင်နိုင်အားကိုထိခိုက်စေပြီးတစ်ချိန်တည်းမှာသွင်းကုန်တွေလည်းပြတ်တောက်လာနိုင်တယ်လို့ကမ္ဘာ့ဘဏ်ကသုံးသပ်ထားပါတယ်။ကိုဗစ်ရောဂါနဲ့နိုင်ငံရေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ပြုတ်ရင်ပြောင်းလဲရေးဆောင်ရွက်ချက်တွေကနောက်ပြန်လဲနိုင်တဲ့အခြေအနေရှိနေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်ပထမ6လရဲ့မြမစီးပွားရေးအခြေအနေကိုခန့်မှန်းခဲ့ပါတယ်။စစ်ကောင်စီရုက္ခတာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့နိုင်ငံတော်အရေးပေါ်အခြေအနေတက်တန်းတိုးထားတဲ့6လကာလအတွင်းမှာစီးပွားရေးဥမော့အောင်လှုပ်ဆောင်သွားမယ်လို့ပြောထားပါတယ်။မြန်မာနိုင်ငံအတွင်းကနိုင်ငံရေးအခြေအနေတွေရဲ့နောက်ဆက်တွဲပြည်တွင်းမှာအလုတ်ကန်ရှာပါပြီးစီးပွားရေးအကျပ်တဲနဲ့ရင်ဆိုင်နေရတာကြောင့်မြန်မာလူငယ်အများစုဟာပြပထွက်ခွာအလုတ်လုတ်ကန်မှုပိုပြီးကြိုးပမ်းလာကြပါတယ်။ပြည်တွင်းမှာရက်တိလုတ်ကင်ဖို့လုတ်ခလာစာအဆင်မပြေတဲ့အကြောင်းရင်းကလူငယ်အတော်များများကိုပြပထွက်ခွာဖို့လုံဆော်တယ်လို့ဖြစ်နေတယ်လို့ပြပထွက်ခွာဖို့ပြင်ဆင်နေသူကိုမင်းကပြောပါတယ
်အဓိကကဒီနိုင်ငံကနေမြန်ဆက်ဖို့ပါလို့ပြောကျွန်တော်တို့နိုင်ငံမှာကဆွေးနွေးပြောရင်လူငယ်တွေအတွက်အလုံးလားကတာမရှိဘူးအလုံးလုံးဟိုအခြေခံလားစာဆိုရင်ဒီရန်ကုန်မှာဆိုရင်ဟိုတော့တစ်ရင်းကျော်ကျော်လောက်ကြီးရှိရာအခုနိုင်ငံကြီးအခြေအနေနဲ့အဲ့ကဘူးလာတဲ့ရက်ဒီဝင်နေလို့မှဒီနေ့ကြောက်အဲ့အားကြောင့်နိုင်ငံရောက်ဆန်းကြည့်လို့ဖြစ်တာပါဗျာ
။နေမြေမလုံးကြုံမှုစီးပွားရေးအကျတဲဝင်ငွေကွာဟမှုနဲ့အလုတ်ကင်ခွင်လန်းနေပါမှုကအဓိကပြဿနာဖြစ်တယ်လို့အလုတ်သမားကြီးရအဖွဲ့အစည်းတွေကပြောကြပါတယ်။မြန်မာနိုင်ငံမှာဆီယနာတင်းပြီးနောက်ပိုင်းလုံခြုံရေးစီးပွားရေးပြဿနာတွေပိုပြီးကြီးမားလာနေပါတယ်။ပြည်သူတွေရဲ့လူအခွင့်အရေးအလုတ်သမားအခွင့်အရေးတွေလည်းပိုပြီးဆုံးရှုံးလာတယ်လို့ပြောကြပါတယ်။စစ်ပွဲတွေကြောင့်အိုအိမ်ပြစ်ဘေးလွရာမှာခိုးလုံနေကြတဲ့သူတွေကနေအခြေခံအလုပ်သမားတွေနိုင်ငံသားနဲ့ဆက်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းကြီးတွေအထိအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတာကိုဒီတစ်ပတ်ရဲ့သတင်းတော်မတ်စုအဖြစ်နဲ့တင်ပြပေးလိုက်ရပါတယ်ခင်ဗျာ
။သတင်းတော်မတ်စုအစီအစဉ်ကိုကုစုံဝင်းနိုင်ကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့စီးပွားရေးခန်းကိုလည်းထုတ်လွှင့်ပေးပါမယ်။ဘရာဇီးနိုင်ငံရဲ့ coffee ထုတ်လုပ်မှုအများစုဟာပြပတင်ပေါ်တာဖြစ်ပါတယ်။ဒါပေမဲ့လည်းအထူးထုတ် coffee တစိမ့်တစ်တွင်နဲ့ပြည်တွင်းဈေးကွက်ကလည်းကြီးထွားလာနေပါတယ်။ Rio de Janeiro မြို့မှာကျင်းပနေတဲ့ coffee ပွဲတော်ကအရေးအသွေးမြင့် coffee series ဆိုရင်ပြပွဲလာသူတွေကြားမှာရေပန်းစားနေပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ဆက်ထားပါတယ်ရှင်။
ဘရာဇီးနိုင်ငံဟာကမ္ဘာပေါ်မှာကော်ဖီထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပါတယ်။နိုင်ငံတွင်းမှာရွယ်အစားဆုံးကော်ဖီစိုက်ကွင်းပေါင်း2သိန်းလောက်ရှိတာပါ။ဒီထဲကတစ်ခုကတော့ Guayabel ဖြစ်ပြီး Rio de Janeiro ရဲ့အရှေ့မြောက်ပိုင်း93မိုင်အကွာကဘွန်ဂျာဒင်မှာရှိတဲ့ကော်ဖီစိုက်ကွင်းဖြစ်ပါတယ်။ကော်ဖီစုခူးတဲ့ရာသီကလည်းကုန်ဆုံးလူဖြစ်နေပါပြီ။ကော်ဖီဓိရိုက်ကိုလှုပ်ခါချပြီးခူးဆွတ်တဲ့ဆက်တွေနဲ့အလုပ်လုပ်ကြပါတယ်။ပြီးရင်အရွက်တွေနဲ့အယိုးတွေကိုတစ်ခါတည်းရှင်းပါတယ်။ပင်မဆောင်အရောက်မှာတော့ခူးဆွတ်ထားတဲ့ကော်ဖီတွေတဲကအထူးတန်းဝင်ကော်ဖီအတွက်သီးသန့်လုပ်ပါတယ်။လက်နဲ့ရွေးပြီးအစိမ်းရောင်ကော်ဖီစိတ်အလုံးကိုဖဲပါတယ်။အ
အယ်လီနိုရာအီတယ်ကကော်ဖီဆိုက်လေသမားတူဖြစ်ပါတယ်
E ele vem para esse terreiro aqui aonde as mulheres estão.
Copize senhue alongo phesha de amyo tami rue shi de di niya ko yu la ya ba de. Kaung kaung mhe de coffee rue ko be chat ma de lo tuma ga pyo ke da ba. Atel ne tuma ye khin bon phit tu ro ga 2016 khune gre ga athu coffee thauk lo mi cha da phit ba de. Copize rue acho dat pola se bu atwe tu ro ga tatu oji rue ko tong pi achin phauk ba de. Pi yin copize rue ko ayai ma achauk khan ma de.Coffee site down to Adelga အခုလိုဆက်ပြီးပြောပါတယ်
။ Son cafés fermentados, a fazenda especialista em fazer cafés fermentados.
ဒီ coffee ကအိုးထဲမှာ6ရက်ရှိနေပါပြီ။ဒီမှာအချောက်ခံတဲ့နေရာမှာအချောက်ခံဖို့အတွက်ယူလာတာပါလို့ဒီမှာကပြောတာပါ။ Coffee site တွေကို coffee မထုတ်ခင်စူထိုင်းစာအပေါ်မှာမူတည်ပြီးအချောက်ခံတဲ့အခင်းပေါ်မှာ coffee site တွေကိုစုစုပေါင်းရက်ပေါင်း30ထားပါတယ်။Rio de Janeiro မှာလူကြိုက်များလာတဲ့ coffee ပွဲတော်ဟာဆိုရင် coffee ထုတ်လုပ်သူတွေ coffee အရေးကျွမ်းကျင်သူတွေနဲ့ coffee ဆိုင်တွေနောက်လူလူကြားတွေ့ဆုံမှုလည်းဖြစ်ပါတယ်။ Rio coffee ပွဲတော်ကိုတစ်နှစ်မှာအနည်းဆုံး၄ချိန်ကျင်းပပါတယ်။ကာလရှည်လာတာနဲ့အမျှ coffee ထုတ်လုပ်မှုနဲ့ coffee စားသုံးမှုကတစတစပြောင်းလဲတိုးတက်လာတာကိုတွေ့မြင်ရပြီးအထူးထုတ် coffee လည်းတိုးလာပါတယ်။ Patrick Ford's ကလက်မှတ်ရ coffee အရင်အသွေးသတ်မှတ်သူဖြစ်ပြီး coffee အတွေ့တစ်ခုချင်းစီကို၃ညကနေ၁00အထိအရင်အသွေးသတ်မှတ်နံပါတ်တွေပေးရပါတယ်။အထူးတန်းဝင် coffee တွေဖြစ်ဖို့ကတော့အနည်းဆုံးအလွန်ကောင်းအဆင့်အမှတ်80အနည်းဆုံးရဖို့လိုအပ်ပါတယ်။အချင်းဓာတ် coffee သားအနတ်အရသာတို့ကအဓိကကြပါတယ်။အထူးတန်းဝင် coffee အဖြစ်တန်းဝင်လို့သူ coffee ထုတ်လုပ်သူတွေအနေနဲ့တော့အဆင့်မြင့်တန်းဝင်ဖို့အတွက်လိုအပ်ချက်တွေကိုလေ့လာကြရပါတယ်။လက်မှတ်ရ coffee အရေးအသွေးစစ်ဆေးသူ Patrick Potts ကအခုလိုပြောပါတယ
်။ဒီလက်က coffee ထုတ်လုပ်သူတွေတန်းကိုကိုယ်တိုင်ကြည့်ပါလေ။သူရဲ့ခင်းချင်းကိုစစ်ပါလေ။ထူးတန်းဝင် coffee ထုတ်ဖို့အတွက်ခြေနေမျိုးရှိတာတွေ့ရစင်တော့ coffee ဘီနီကိုအစားပွင့်ရင်ဆက်လို့ coffee ကိုစစ်ချင်တဲ့၆ခန်းကြီးအဆုံးထိသူတို့ကိုလမ်းညွှန်ပေးပါလေ။
လမ္မာယာကော်ဖီအရေးအသွေးစစ်ဆေးသူ Patrick Potts ကကော်ဖီထုတ်လုပ်မှုရဲ့အဓိကဖြစ်တဲ့အရသာပိုင်းကိုအလေးထားဆောင်ရွက်ပါတယ
် Pessoal hoje tá aprendendo a tomar café. Porque o café há um tempo atrás ကော်ဖီကတည်းကမလိုပါဘူး။ချူရက်ထဲကိုလည်းမလိုပါဘူး။ချူရက်ကပါပြီးသားဖြစ်ပါရင်ဒါကြောင့်လဲထုတ်ထုတ်ကော်ဖီဖြစ်ရအောင်အများကြီးတိုးလာပါတယ်။ပူကောင်းတဲ့ကော်ဖီကိုကြိုက်လာတဲ့လူတွေများလာတဲ့ကြောင့်လည်းသိပြီးကျိုးရှိနေပါတယ
်။ကော်ဖီပွဲတော်မှာတော့ဖွင့်နေတဲ့ကော်ဖီဆိုင်တွေအပြင်အစ်စ်တွေလည်းပါလာပါတယ်။ကော်ဖီကုန်သည်တူဖြစ်တဲ့ Landro Codiro ကအခုလိုပြောပါတယ
်။ Eu tenho observado o aumento do número de cafeterias.
ကော်ဖီလုပ်ငန်းမှာနှစ်မြုပ်ထားတဲ့ဒေသခံစုံဦးပြည်ထွင်လုပ်ငန်းရှင်တွေပဲဖြစ်ဖြစ်ဒါမှမဟုတ်လေလုပ်ငန်းခွဲလုပ်သူတွေပဲဖြစ်ဖြစ်ဈေးဝယ်စင်တာကြီးတွေတဝိုက်မှာလမ်းတွေပေါ်မှာနေရာအနှံ့မှာကော်ဖီဆိုင်တွေတိုးလာတာကိုတွေ့ရပါတယ
်ဘာဆိုရာစ်တောင်ကော်ဖီကျောင်းကိုတည်ထောင်သူတို့ဖြစ်တဲ့ကာလို့စ်လီမာရဲ့အနုစိတ်လာတဲ့ကော်ဖီလှော်ခြင်းနဲ့ပတ်သက်တဲ့နှီးနှော်ဖလှယ်ပွဲတွေလည်းကော်ဖီပွဲတော်မှာပါဝင်ပါတယ်ရိုးရာနီလန်တွေနဲ့အသားကျနေသူတွေအတွေ့စမ်းသစ်တဲ့နီလန်တစ်ခုဖြစ်တဲ့ coffee လှော်ခြင်းလုပ်ငန်းစဉ်ကိုဒီအဆင့်မြင့်ဆက်တွေကအစအဆုံးထိမ့်ချုပ်လုပ်ကင်နိုင်ပါတယ်။ coffee ဆေးတွေဟာပြောင်းဖူးပေါက်ပေါက်နဲ့တူတယ်လို့လီမားကပြောပါတယ်။ရေဒန့်ခန်းချောက်သွားတာနဲ့အမျှပေါ်လာတာလို့သူကပြောတာပါ။အထူးတန်းဝင် coffee တွေကတော့ပုံမှန်အဖြစ်အညူပြော့အဆင့်လောက်သာလှော်ပြီးအဆင့်နှိပ် coffee တွေကတော့အယောင်ပိုပြီးတော့ရင့်လေရှိပါတယ်။ပါဆူရာတောင်ကော်ဖီချောင်းကိုတီထောင်သူတို့ဖြစ်တဲ့ကာလော့စ်လီမာကအခုလိုပြောပါတယ
်ကာဖေစပက်ဆယ်အစ်ဒီဗင်ကရက်ဆန်မှု
အထူးတန်းဝင်ကော်ဖီတွေကကမ္ဘာတစ်လောမှာပိုပြီးတိုးလာပါတယ်ဘရာဇီးလ်မှာဆိုရင်တစ်နှစ်ကို30ရာခိုင်နှုန်းလောက်ကိုတိုးလာပါတယ်ဒါတောင်မှတိတ်ပြီးနည်းနေပါသေးတယ်လူအများစုကတော့အထူးတန်းဝင်ကော်ဖီတွေအကြောင်းတိတ်ပြီးမသိကြသေးပါဘူးလူတွေကစပြီးတော့တိလာနေပြီးပုံမှန်တောက်နေကြတွေနဲ့နှိုင်းရှင်လာပါတယ်ဒါကပြန်လည်းမရှိတဲ့တလန်းသွားဖြစ်ပါတယ်လို့ကျွန်တော်အမြဲပြောလို့ရှိပါတယ်။ဒီချိန်တခါတော့အထူးကော်ဖီလုပ်ပြီးဆိုတာနဲ့အစင်အလာကော်ဖီဘက်ကိုပြန်လှည့်လို့မရတော့ပါဘူ
း
။ဩဂုတ်လ17ရက်နဲ့16ရက်နေ့မှာထပ်ပြီးချင့်ပါမယ် Rio Coffee ပွဲတော်ဟာဆိုရင်ထောင်နဲ့ချီတဲ့ကော်ဖီချစ်သူတွေနဲ့အထူးကော်ဖီဝက်လက်တွေထောင်ချီတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ်။ Brazil Coffee လုပ်ငန်းအဖွဲ့ ABIC ရဲ့စီးရင်အရာအထူးတန်းဝင် coffee အဖြစ် အတိအမှတ်ပြုခံရတဲ့အရေးအတွက်က2022ခုနှစ်မှာ289အထိရောက်ရှိလာပြီးဒီအရေးအတွက်ဟာဆိုရင်2019ခုနှစ်နဲ့နှိုင်းယှဉ်ရင်88ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်ရှင
်မတ်တငီထိုက်စစ်စင်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါမကြခင်မှာတော့ဘလော့ဂါတွေပြောသမျှနဲ့တတ်တရားသတင်းလွှာအစီအစဉ်တွေကိုလည်းတင်ဆက်ပေးပါဦးမယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဖီမေဂန်တန်ရဲ့ဩဂတ်လ22ရက်တနင်္လာညရေဒီယိုအစီအစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါဦးမယ်ရှင်။တစ်ဖက်ကပြောနေသူနှကန်းလောက်တာကိုကြည့်ပြီးတော့သူဘာပြောနေတယ်လဲဆိုတာဘာသာပြန်နေရတဲ့အကြအာယုံချိုးတဲ့တဲ့သူတွေအတွက်ပြောသမျှစကားတွေကိုစာသားအဖြစ်နဲ့ပြောင်းပေးနိုင်တဲ့ software နဲ့စာသားတွေကိုမျက်စိရှိပေါ်အောင်စာတန်းထိုးပေးနိုင်တဲ့ AR မြင့်မှန်အကြောင်းမဆုမြတ်မုံကဒီတစ်ဖက်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဘာနာမကြားသူတွေအကြအယုံချိုးတဲ့သူတွေဟာတခြားသူတွေနဲ့စကားဝိုင်းထဲမှာပါဝင်ပြီးအပြန်အလှန်စကားပြောနိုင်မှုစကားပြောနေသူရဲ့နှကန်းလှုပ်တာကိုအထူးကအားကိုချီးကြရပါတယ်ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ X-ray Glass ဆိုတဲ့ကုမ္ပဏီကအဲ့ဒီအခက်အခဲကိုကျော်လွှမ်းနိုင်အောင်နည်းပညာနဲ့ဖန်တီးမှုသစ်ကိုလှုပ်ထားပါတယ်ဓာတ်ရိုက်ကြားနေရတဲ့အတန်ကိုစာသားအဖြစ်ပြောင်းလဲပေးနိုင်တဲ့ software နဲ့ Augmented Reality နည်းပညာသုံးမျက်မှတ်ပေါ်မှာပြောနေတဲ့စကားတွေကိုစာတန်းထိုးဖော်ပြပေးနိုင်အောင်လှုပ်ထားပေးတာဖြစ်ပါတယ်
I guess that you're more often than not asking people, what did someone say? You know?
Yeah, 100%. It's about, you know, the challenges that come as part of having hearing loss.
X-ray glass ကုမ္ပဏီကရှိနေပြီသားနည်းပညာနှစ်ခုကိုပေါင်းစပ်လိုက်တာပါ။ကွန်ပျူတာနဲ့ဖန်တီးထားတာတွေကို digital ကြားခံပေါ်မှာဖော်ပြပေးနိုင်တဲ့ AR နည်းပညာနဲ့အတန်ကိုစာသားအဖြစ်နဲ့ပြောင်းလဲပေးတဲ့နည်းပညာတို့ကိုအသုံးချပြီးတော့စကားအတန်ကိုစာတန်းထိုးဖော်ပြပေးလိုက်တာဖြစ်ပါတယ်။ဒီနည်းပညာမပေါ်ခင်ကလည်းနားလေသူတချို့ကစကားအတန်တွေကိုစာသားအဖြစ်ပြောင်းလဲပေးတဲ့ mobile app တွေကိုသုံးနေကြတာဖြစ်ပါတယ်။ဒါပေမဲ့အခုနည်းပညာသစ်ကတော့လက်ကင်ဖုန်းကိုတစ်ချိန်လုံးကင်ထားစရာမလိုပဲမျက်စိရှေ့မှာတက်ထားတဲ့မျက်မှန်ထဲမှာစာသားတွေကိုဖတ်နိုင်မှာဖြစ်ပါတယ်။ X-ray glass company တည်ထောင်သူကနားလေသွားတဲ့အသက်တရာနီးပါးသူ့အဖိုးကြောင့်ဒီနည်းပညာကိုဖန်တီးဖို့အကြံရခဲ့တာဖြစ်ပါတယ်
။ So effectively we're taking that audio stream from the microphone on the glasses we're running it through a piece of transcription software which
မျက်မှန်မှာပါတဲ့ microphone ကနေကြားရတဲ့အတန်တွေကိုအတန်ကနေစာသားဖြစ်ပြောင်းပြီးတဲ့ software ကိုသုံးပြီး augmented reality နည်းပညာသုံးမျက်မှန်ပေါ်မှာစာတန်းထိုးဖော်ပြပေးတာဖြစ်ပါတယ်။ကားရှိမှန်ပေါ်မှာကိုယ်ကားနဲ့ပတ်သက်တဲ့အချက်လက်တွေကိုပြနိုင်တဲ့နည်းပညာနဲ့လုံးဝဆင်တူပါပဲ။ဒီဟာကတော့ကိုယ်မျက်စိရှိတဲ့နေရာမှာစာတန်းတွေမြင်ရတာမျိုးဖြစ်ပါတယ်
။နားလေသူတွေနားမကြားသူတွေအတွက်တစ်ဖက်လူရဲ့နှကန်းကိုကြည့်နေစရာမလိုပဲစကားအပြန်အလှန်ပြောနိုင်တာဘလောက်တောင်မှအဆင်ပြေတယ်ဆိုတာဖော်ပြပြောလို့တော့မရဘူးလို့ X-ray glass နည်းပညာကိုစမ်းသုံးကြည့်ဘူးသူတွေကပြောကြပါတယ်
။ Thank you, Jillian. Speaking. Okay. Powerful. It's powerful. I can't understate the power and the importance.For people who are hard of hearing all over the world.
တကယ်ကိုအဆွမ်းရှိပါတယ်။ကဘာပေါ်မှာရှိသည်မအကြအာယုံချွတ်တဲ့သူအားလုံးအတွက်တစ်ဖက်သူဘာပြောနေတယ်လဲဆိုတာသိနိုင်မှုသရွတ်နှုတ်ခမ်းလောက်တာကိုလိုက်ကြည့်နေစရာမလိုတော့ဘူးဆိုတဲ့ခံစားချက်ကဘလောက်တောင်အရေးပါတယ်လဲဆိုတာပြောပြဖို့တောင်မလိုပါဘူး။သူ့ရဲ့အဆွမ်းဘလောက်ထက်တယ်ဆိုတာ short ပြောလို့ကိုမရပါဘူး
။လက်ဟတ်ပြသင်္ကေတနဲ့စကားပြောရသူတွေနှကန်းလောက်တာကိုအဓိကအာယုံဆိုင်ပြီးဘာပြောနေတယ်လဲဆိုတာသိအောင်လုပ်နေရသူတွေအတွက်စကားတွေကိုမျက်စိရှိကဖတ်သားပြပေါ်မှာဖတ်နိုင်တဲ့အတွက်တခြားသူတွေနဲ့အပြန်အလှန်ပါဝင်ဆွေးနွေးခွင့်ရနိုင်ပြီလို့လည်းပြောကြပါရစေ
။ To me, this technology enables me to be involved. It empowers and it resources me to be in the conversation, ်
ကျွန်တော်အတွက်တော့ဒီနည်းပညာကတခြားသူတွေနဲ့စကားဝိုင်းထဲမှာကျွန်တော်ပါဝင်နိုင်ခွင့်ပေးလိုက်တယ်လို့ပြောချင်ပါတယ်ပုံမှန်အားဖြင့်ကျွန်တော်လိုက်မိလိုက်တဲ့စကားတွေကိုအချိန်နဲ့တပြေးညီစာနဲ့ဖတ်လို့ရသွားပါတယ်အားလုံးကိုလိုက်ဖတ်လို့မိချင်မှမိမှာဖြစ်ပေမဲ့ကျွန်တော်အတွက်အချိန်နဲ့တပြေးညီဘာတွေပြောနေကြသလဲဆိုတာကိုသဘောပေါက်စေနိုင်ပါတယ်ဒီနည်းပညာကစကားဝိုင်းမှာကျွန်တော်ပါဝင်ခွင့်ရတယ်ဘာတွေပြောနေလဲဆိုတာသိရတော့ဆုံးဖြတ်ချက်ချနိုင်ပါတယ်
အခုလို AR နည်းပညာသုံးမျက်မှန်ပေါ်မှာစကားတွေကိုစာရန်ထိုးဖော်ပြပေးနိုင်အောင်လုပ်ပေးထားတဲ့နည်းပညာမှာလိုအပ်ချက်တွေကတော့ရှိပါတယ်ဥပမာစကားကိုတစ်ချိန်တည်းမှာဝိုင်းလူပြောနေကြတဲ့အခါမျိုးမှာဘယ်သူဘာပြောရဲဆိုတာရောသွားနိုင်တာမျိုးဖြစ်နိုင်တာမို့နောက်ခံတန်တွေတိတ်ပြီးစူညာမနေဖို့လိုပါတယ်နောက်တစ်ခုကတော့ Android စနစ်သုံး smartphone တွေနဲ့ပဲသုံးလို့ရတာမို့ iPhone ကိုင်သူတွေဆိုရင်အဆင်မပြေပါဘူးစကားတန်ကိုအချိန်နဲ့တပြေးညီစာသားအဖြစ်ပြောင်းလဲပေးနိုင်မို့ဖုန်းထဲမှာအင်မတန်မြန်တဲ့ processor ရှိဖို့လိုသလိုမျက်မှန်နဲ့ smartphone ကိုချိတ်ဆက်နိုင်ဖို့အတွက် display port သုံးလို့ရတဲ့ USB-C port လိုလို့ဖြစ်တယ်လို့ထုတ်လုပ်သူတွေကပြောပါတယ်။တစ်လက်ကိုဒေါ်လာ480ကျော်ပေးရမယ့် X-ray glass မျက်မှန်ကလည်းနိုင်ငံတိုင်းမှာပဲလို့မရနိုင်သေးပါဘူး။နောက်ပြီးမျက်မှန်ကြီးကိုတစ်ချိန်လုံးတတ်ထားရမှာဖြစ်ပါတယ်။ X-ray glass application ကိုတော့ဖုန်းထဲမှာအခမဲ့ download လုပ်လို့ရပါတယ်။ဒါပေမဲ့3-4ရောက်ဝိုင်းစုပြောနေချိန်ဘသူကဘာပြောနေသလဲဆိုတာခွဲခြားဖော်ပြပေးတဲ့ feature လိုမျိုးသုံးနိုင်ဖို့ဆိုရင်တော့တစ်လကို12ဒေါ်လာကနေ36ဒေါ်လာလောက်နဲ့ညီများတဲ့ Sterling ပေါင်း10ပေါင်းကနေပေါင်း30ချားလဆင်ကြီးပေးကြရမှာဖြစ်ပါတယ်။အခုလိုသူတို့နည်းပညာမှာထောက်ပြစရာတွေရှိတယ်ဆိုတာကို X-ray Glass Company ကလက်ခံပေမဲ့တဖြည်းဖြည်းပိုကောင်းလာပါလိမ့်မယ်လို့ဆိုပါတယ်။သူတို့ company က smart မျက်ကပ်မှန်တွေကိုလည်းတီထွင်နေပါတယ်။
I think the real breakthrough will be when we get smart contact lenses. That will be the thing that actually revolutionizes
smart contact lens တွေကိုတီထွင်နိုင်ပြီဆိုရင်တော့တကယ်ကိုအသစ်ဆန်းဖြစ်မှာပါ။တကယ်ကိုဆန်းသစ်တဲ့တီထွင်မှုဖြစ်ပါလိမ့်မယ်။ပထမဆုံးအဆန်းတီထွင်ထားတဲ့နမူနာတွေအခုပဲထွက်နေပါတယ်။နောက်နှစ်နှစ်သုံးနှစ်လောက်ဆိုဈေးကွက်ထဲရောက်တော့မှာပါ။အဲ့ဒီချိန်လောက်ကြာရင်အားလုံးက augmented reality ကဘာကြီးထဲမှာဖြစ်နေပါလိမ့်မယ
်။အသံတွေကိုစာသားအဖြစ်နဲ့စာတန်းထိုးပြနိုင်တဲ့ X-ray glass ကို2022 September လရဲမှာဈေးကွက်တင်မှာဖြစ်ပါတယ်ဒီမတိုင်ခင်တော့အလက်တရာကိုအကြအာယုံချိုးတဲ့သူတချို့ကိုအစမ်းပေးသုံးခဲ့ပါတယ
် Somebody's wearing a mask it makes it really difficult for a deaf and hard of hearing person because they rely on lip reading
တကယ်လို့တရားရောက်ကနှာခေါင်းစီးတက်ထားတယ်ဆိုရင်ပြောနေတဲ့သူနှာခမ်းကိုဖတ်ပြီးဘာပြောနေတာလဲသိအောင်လုပ်နေရတယ်နားမကျတဲ့သူတွေအကြအာယုံချိုးတဲ့သူတွေအထက်တကယ်ကိုခက်ခဲပါတယ်ဒီမျက်မှန်မျိုးကတော့အဲ့ဒီလိုအကြအစီကိုဖယ်ရှားပေးလိုက်ပြီးဘာတွေပြောနေသလဲဆိုတာကိုသိနိုင်တော့တကယ်ကိုထိရောက်ပါတယ
်အကြအာယုံချိုးတဲ့သူတွေကြုံတွေ့နေရတဲ့အခက်အခဲကို smart လက်ကင်ဖုန်းရဲ့ AR မျက်မှန်ရဲ့သုံးပြီးတော့ကြော်လွှားနိုင်ရမယ်လို့ X-ray Glass Company ကပြောပါတယ်သူတို့ဖန်တီးထားတဲ့ mobile app ကဘာသာစကားစုံကိုဘာသာပြန်စာတန်းထိုးပေးနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်ရှင်ကျွန်မဆူမြန်ပါပ
ါမဆူမြတ်မှုစီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြတာပါရှင်အခုဆက်ပြီးတော့တက်တန့်ရောင်သတင်းလောကအစီအစဉ်ကိုလည်းနားဆင်ကြည့်ရှုရပါအောင်မယ်ကမ္ဘာကျော်အောင်မြင်တဲ့ K-pop အမျိုးသမီးဂီတအဖွဲ့ Blackpink ကနှစ်နှစ်အတွင်းပထမဦးဆုံးအဖြစ်နဲ့တချင်းသစ်တစ်ပုဒ်ကိုထုတ်လိုက်တာမှာလူကြိုက်များနေပါတယ်သူတို့ဂီတဗီဒီယိုကိုပထမဆုံးရက်မှာကြည့်ရှုသူပေါင်း28တန်းကျော်သွားတာပါဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုတော့တက်တန့်ရောင်သတင်းလောကအစီအစဉ်မှာမအေးတနာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်တမအေးသနာကျော်ပါတောင်ကိုရီးယားနိုင်ငံကကမ္ဘာကျော်တဲ့ K-pop အမျိုးသမီး K-pop အဖွဲ့ Blackpink အဖွဲ့ဟာဩဂုတ်လ19ရက်နေ့တောက်ကြနေကပဲ Pink Venom ဆိုတဲ့တေးသချင်းအသစ်ကိုထုတ်လိုက်ပါတယ်ဒါဟာအချိန်ကာလနှစ်နှစ်အတွင်းမှာပထမဆုံးထွက်လာတဲ့သချင်းဖြစ်ပြီးတော့ကိုလာကြာသွားမဲ့ဖြော်ပြရေးခီးစဉ်မတိုင်ငယ်ထွက်လာတာလည်းဖြစ်ပါတယ်။သူတို့ရဲ့နောက်လာမှာအစ်စ်ထွက်မဲ့တေးတက်ပြားရဲ့ခေါင်းစည်းသချင်းဖြစ်ပြီးတော့ hip hop သချင်းမျိုးစားဖြစ်ပါတယ်။ဩဂုတ်လ19ရက်နေ့ Greenwich Center ချင်း၄နာရီမှာဒီသချင်းထုတ်လိုက်တာဖြစ်ပြီးတော့ YouTube video စာမျက်နှာပေါ်မှာတော့သချင်းထုတ်လိုက်ပြီးတနားရီအတွင်းမှာသူတို့ video ကိုကြည့်ရှုသူပေါင်း10တန်းကျော်သွားတာပါ။Blackpink အဖွဲ့မှာ Jisoo, Jennie, Rosie နဲ့ Lisa ဆိုတဲ့ကောင်မလေး၄ယောက်ပါဝင်ပြီးတော့အဲ့ဒီမှာ Lisa ကထိုင်းမလေးဖြစ်ပါရင်သူတို့အဖွဲ့2016ခုနှစ်မှာအနုပညာစင်မြင့်မော်ရောက်လာတဲ့ကကမ္ဘာကျော်အောင်မြင်မှုတွေရရှိပြီးတော့အနောက်တိုင်းနာမည်ကြီးဆိုလိုတွေဖြစ်တဲ့ Lady Gaga တို့ Cardi B, Dua Lipa ဒီလိုမျိုးအနုပညာရှင်တွေနဲ့တွဲပြီးတော့သချင်းတွေထွက်ပြီးပါပြီ သူရဲ့အသစ်ထွက်မဲ့တေးတက်ပြဘွန်ပင်ကိုတော့စက်တင်ဘာလ16ရက်နေ့မှာစတင်ဖြန့်ချိမှာဖြစ်ပြီးတော့စပြီးတော့ကြိုတင်ရောင်းချပေးတဲ့ပထမသတင်းပတ်မှာလည်းအရေးအတွက်တသန်းခွဲကျော်ရောင်းပြီးသွားပါပြီ။ဒါဟာသူရဲ့ပထမအဆုံးတေးတက်ပြရောင်းရတဲ့အရေးအတွက်ထဲနှစ်ဆပုံများတဲ့အရေးအတွက်ပါ။လာမယ့်အောက်တိုဘာမှာတော့ Blackpink အဖွဲ့ကဘာလှည့်ခရီးစဉ်ဖြောပြေးသွားမှာဖြစ်ပြီးတော့နောက်နှစ်ဇွန်လအထိကဘာမျိုးပေါင်း26မျိုးလူကိုယ်တိုင်လာချီပရိသတ်ပေါင်းတသန်းခွဲလောက်ကိုဖြောပြေးသွားမှာဖြစ်ပါလိမ့်။ဒီ Blackpink K-pop guitar ဖွဲ့ရဲ့အောင်မြင်မှုကိုပြောရမယ်ဆိုတော့သူတို့ရဲ့ Pink Venom ဆိုတဲ့သချင်ထွက်တဲ့အထိမ်းအမှတ်ဖြစ်နေ။ဩဂုတ်လ18ရက်နေ့ကတောင်ကိုရီးယားနိုင်ငံကနာမည်ကျော် Anso Tower MSN မျော်စင်ကိုတန်းရောင်မိထုံခဲ့ပါတယ်။ဂျပန်နိုင်ငံ Tokyo မြို့တော်က Tokyo မျော်စင်နဲ့ထိုင်းနိုင်ငံ Bangkok မြို့တော်က Central World ဈေးရောင်းစင်တာတို့ကိုလည်းဩဂုတ်လ19ရက်နေ့မှာတန်းရောင်မိတွေထုံခဲ့တာပါ။ Blackpink အဖွဲ့အတွက်စီစဉ်တဲ့ Light Up the Pink တန်းရောင်မိထွန်းညှိမှုကြော်ညာအတွေ့လောက်တာဖြစ်တယ်လို့သူတို့အဖွဲ့ကိုစီစဉ်တဲ့ YG Entertainment အဖွဲ့ကပြောပါရယ်။ Blackpink အဖွဲ့ဝင်မျိုးသမီးလေး၄ယောက်ထဲမှာ၃ယောက်ကကိုရီးယားနိုင်ငံသားတွေဆိုပေမဲ့ထိုင်းလူမျိုးတဦးလည်းပါတာကြောင့် Blackpink ကိုပို့ပြီးထိုင်းပြည်သက်တွေအထူးအားပေးကြတာဖြစ်ပါတယ်။
พอเรารู้ว่ามันมี project line up มาแล้วเราแบบประเทศไทยเป็น1ใน6ประเทศอย่างเงี้ยเรารู้สึกว่าเราต้องมาพอเราแบบ support สิค่ะ
ဒီလိုမျိုးပြည်သက်တွေ compute တဲ့နိုင်ငံ6နိုင်ငံနဲ့မှာထိုင်းလည်းပါဝင်နေဆိုတော့အခုလိုလာပြီးတော့သူရဲ့အားပေးမှုကိုပြသတာဖြစ်တယ်လို့ Blackpink ရဲ့ပြည်သက်တွေကပြောပါတယ်ဂျပန်နိုင်ငံမှာလည်း Blackpink ရဲ့ Pink Venom တချင်းထွက်တဲ့အထိမ်းအမှတ်ဂုဏ်ပြုတဲ့အနေနဲ့ Tokyo Tower မှာမီးထွန်းညှိပြီးတော့အဲ့ကိုသူတို့ရဲ့ပရိသတ်တွေရောက်လာခဲ့ကြပါတယ
်
ဂျပန်ကပရိသတ်ဖြစ်ပါတယ်သူကဂျပန်ကလူငယ်တွေကကိုရီးယားက K-pop ကိုအရင်နားထောင်ကြတာဂျပန်ကအဆိုတော်တွေတောင်မလိုက်နိုင်ဘူးလို့ပြောသွားခဲ့တာပါBlackpink အဖွဲ့ရဲ့ Pink Venom တချင်းကကိုရီးယားရိုးရာတချင်းတွေကိုလည်းထည့်သုံးထားပြီးတော့သူတို့ထုတ်လုပ်တဲ့တချင်းတွေမှာငွေကုန်ကြေးကြအများဆုံးတချင်းဖြစ်တယ်လို့ YG Entertainment အဖွဲ့ကပြောပါတယ်။ဒီတချင်းဗီဒီယိုပထမဆုံးထွက်တဲ့ရက်24နာရီအတွင်းမှာတော့စုစုပေါင်းကြီးစုသူ86သန်းကျော်သွားခဲ့ပါတယ်ရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်စစ်စင်တင်ဆက်တဲ့တက်တန်ရောင်သွင်းလောအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ဒီစီစဉ်တဲ့ဒူ VOA ကထုတ်လွှင့်တဲ့ပတ်စဉ်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကြည့်ရှုနားဆင်လို့ရပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုက်ပြောပြပေးပါဦးမယ်ရှင
်။ရန်ကုန်မြို့အင်းစိန်ဘခိုးထောက်အကျဉ်းထောင်မှာဩဂုတ်လ22ရက်နေ့ဒီကနေ့မနေ့အစောပိုင်းကလက်နက်ကြီးနဲ့လို့ယူဆရတဲ့ပစ်ခတ်မှုကြောင့်အစာဦးနဲ့လူထိခိုက်မှုရှိခဲ့တယ်လို့သိရပါတယ်။အင်းစိန်ဘိုးအချင်းထောင်ရဲ့ဝန်ထမ်းအရာအတွင်းကိုထိမှန်တာဖြစ်ပြီးလူထိခိုက်ဒဏ်ရာမှုရှိပုံရတယ်လို့ဖြစ်စဉ်ကိုသိရှိခဲ့တဲ့ရှင်းနေတူကဗီဒီယိုကိုပြောပါတယ်။ပောက်ကွဲမှုကြောင့်အနီးတစ်ဝိုက်မှာဖမ်းဆီးစစ်ဆေးမှုတချို့ရှိပေမဲ့အင်းစိန်ထောင်အပြင်ကအထူးတရားရုံးတွေကတော့ပုံမှန်တိုင်းဆက်လက်အလုပ်လုပ်နေခဲ့တယ်လို့သိရပါတယ်ခင်ဗျာ။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာအကူအညီပေးရလုပ်သားတွေအတွက်အန္တရာယ်အကြီးဆုံးနိုင်ငံတွေထဲတစ်ခုဖြစ်တဲ့အကြောင်းCare International နိုင်ငံတကာ Brighter အဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြပါတယ်ဒီနှစ်စံကစပြီးပြည်ပကတွေကြာကဘာပေါ်မှာအကူအညီပေးရေးလုပ်သား44ယောက်တည်ဆုံးခဲ့ပြီးတောင်ဆူဒန်အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံတွေမှာအများဆုံးတည်ဆုံးခဲ့တာလို့ Care International အဖွဲ့ကြီးရဲ့စစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပနေတဲ့အာဆီယံရေတပ်ဦးစီးချုပ်များဆေးဝါးအတွင်းအာဆီယံနိုင်ငံတွေအကြပူးတွက်စီးလက်ကျင့်မှုနဲ့ဆိုင်တဲ့ကိစ္စရပ်အပါအဝင်တခြားအကြောင်းအရာတွေကိုဆွေးနွေးသွားကြမယ်လို့အင်ဒိုနီးရှားရေတပ်ဦးစီးချုပ်ယူဒိုမာဂိုနိုကပြောပါတယ်16ကြိမ်မြောက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံတွေကရေတပ်ဦးစီးချုပ်တွေရဲ့ဆေးဝါးပွဲကိုအင်ဒိုနီးရှားကအရှင်အဖြစ်လက်ခံပြီးတော့ဘာလီကျွန်းမှာဩဂုတ်လ22ရက်ကနေ24ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းကျုပ်ကိုကုစုံဝင်လိုက်ပြပြပေးခဲ့တာပါရှင်။ဒီနေ့ညရေဒီယိုအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဒီ Rob McLean နဲ့ John Dryden တို့ဖြစ်ကြပါရယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကတော့ဒီအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းတချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရယ်ရှင်။View American တိုင်းရဲ့တနင်္လာညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ light to meter 31 32နဲ့52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ View ကိုအားပေးကြည့်ရှုကြတဲ့ကမ္ဘာနဲ့မြန်မာနိုင်ငံတဝန်းကမြန်မာပြည်သူပြည်သားတွေအားလုံးချမ်းမပေးခြင်းကြပါစေ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမခေယူထွေးပါရှင်
This program has come to you from the Voice of America, Washington.